ရှင်နေသာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရေ1382ခုနှစ်ပြာသူလာဇန်12ရက်ခရစ်နှစ်2009ခုနှစ်ဒီဇင်ဘာလ28ရက်တနင်္ဂနွေနေ့မှာစကိုင်းတောင်ရဲ့မြတ်ဆက်ကြအကြောင်းတိုင်းမှာပရိယပฏิပတ်သာသနာတောင်ကိုထမ်းဆောင်တော်မူနေကြတဲ့တန်ခါတော်ရှင်မြတ်တို့ရဲ့ထံပေါက်မှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကအမရဗုဒ္ဓမြို့တမာဘုံရဲ့မှာနေထိုင်ကြတဲ့တရားကိုကျော်စုဓမ္မမာတင်တင်ဦးတာဖြစ်သူမောင်တန်းထေးလိုက်တမီးဖြစ်သူမာဆိုးစန္ဒာကျော်မိသားစုဖြစ်ပါတယ်အကြောင်းရင်းခန္ဓာကဘဝတစ်ပါးသို့ကြောင်းသွားခဲ့တဲ့တက္ကမကြီးဒေါ်မြတ်တန်းရဲ့38နှစ်ပြည့်အထိမ်းမှတ်ကိုအကြောင်းပြုပြီးတော့လူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးတော့လာရောက်ပြုကြတယ်။တန်ခါတော်ရှင်မြတ်တို့ဟာနေ့လယ်ခါမှာမွန်မြတ်သောခဲဝယ်ဘောဇဉ်ဆွမ်းများဆက်ကလူတန်းခြင်းဖိတ်မှန်တာတဲ့အပရိသတ်များနဲ့တကွာကျောင်းတိုက်တွင်ရှိယောဂီသူတော်ရှင်တို့အားလည်းပဲတရားဖြူခွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ခါတော်ရှင်မြတ်တို့အတွက်လူအပ်ရာရာသုံးဆွဲဖို့ရာနဝကံမဝေပရိတာတွင်တသိမ့်ချက်ကိုလည်းပဲစိုက်ထူလူတန်းကြခြင်းတကားကိုအမြင့်မခင်နှင်းသက်တမီနှင်းနန္ဒာမြင့်မိသားစုကလည်းပဲဓမ္မပူဇာဖြင့်တတောင်းချက်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်ဆောင်ရွက်ကြတယ်အဲ့တော့ယနေ့ဘုန်းကြီးကအားလုံးသောကုသိုလ်ရှင်များနဲ့တကွာတရားနာပရိသတ်တွေကိုဟောပေးမဲ့တရားတော်ကအတောပေးခြင်းကြောင့်အပြစ်ရှိပါသလားဆိုတဲ့တရားကိုဟောပေးမယ်ဒီတရားကိုဘာဖြစ်လို့ဟောရသလဲဆိုတော့ခုမကြခင်ရက်ပိုင်းမှာပဲမန္တလေးမြို့ကလဝရတနာဆိုင်ပိုင်ရှင်တယောက်ကလည်းပဲဘုန်းကြီးကိုမေးခွန်းတစ်ခုမေးသွားတယ်တရားဝင်မြို့ကယုံမင်းနှုတ်စီနဲ့ဆက်တဲ့တကတယောက်ကလည်းပဲနိုးစီနဲ့နိုးစီယုံနဲ့ဆက်တဲ့လုပ်ငန်းရှင်တယောက်ကလည်းပဲဘုန်းကြီးကိုမေးသွားတယ်။သူတို့ရဲ့မေးခွန်းကအတိုးပေးခြင်းကြောင့်အပြစ်ရှိပါသလားတဲ့အများသူကပြောနေကြတာအတိုးပေးတာဟာဘလို့ပြစ်ကြီးတယ်ငရဲကြီးရောက်နိုင်တယ်ဒါတွေသူတို့ကြားခဲ့ရတယ်ပေါ့ဒီမေးခွန်းကိုသူတို့ကဘာဖြစ်လို့မေးတာတော့ဆိုတော့ဒီလိုကြားနေရတာကအတိုးပေးလိုက်တဲ့အတွက်အပြစ်တွေကြီးမားတယ်တိတ်ပြီးတော့အပြစ်ရှိတယ်လို့သူတို့ကြားနေရတယ်။သို့တော့သူတို့ရဲ့ကိုယ်တွင်းနဲ့ဆန့်ကျင်ဘက်ဖြစ်နေတာလေ။သွားပြီးတော့တွေ့ရတယ်။ဒါကြောင့်သူတို့ရဲ့စိတ်ထဲမှာဒီစကားကိုလည်းကြားနေရတယ်။ဒါ့အပြင်ယုံလည်းမယုံနိုင်ဘူး။တန်တရားတွေဖြစ်နေတယ်။ဒါကြောင့်ခေါင်းကြီးကိုလာပြီးတော့ဒီတကားနှစ်ယောက်မှာတယောက်တည်းရဲ့စီလာမေးပြီးမလို့မေးကုန်းကတိုက်တိုက်ဆိုင်ဆိုင်လာပြီးတော့တူနေကြတယ်ပြီးတော့သူတို့ခံစားနေတဲ့ခံစားချက်ကလည်းပဲလာပြီးတော့တူနေတာတွေ့ရတယ်ဘလို့တူနေတယ်လဲဆိုတော့ဘုန်းကြီးတို့မန္တလေးလက်ဝရတနာဆိုင်နဲ့ဆက်တဲ့ဆိုင်ရှင်တယောက်ကလည်းပဲတကားတယောက်ကလည်းပဲသူတို့ကစောစောပိုင်းတုန်းကငွေရေးကြီးအဆင်မပြေခဲ့ဘူးအဲ့တော့သူတို့ကိုငွေတို့ပေးတဲ့ပုဂ္ဂိုလ်စီရမိသားစုစီရငွေယူပြီးတော့သုံးပေးရတယ်ဒါလေးတွေကိုအရင်ကြီးပြုတ်ပြီးတော့စူးစမ်းပြီးတော့ဘဝကိုတလန်းကိုအမကြီးတွေနဲ့အတူမောင်နှမတွေစူးစမ်းပြီးဆောင်ရွက်ခဲ့ကြတယ်။ဒီလိုနဲ့တဖြည်းဖြည်းစီးပွားရေးမြင့်တက်လာတယ်။နောက်ပြီးတော့တခါတရံမှာအကျွေးတွေကြားလို့အကျွေးတွေပူးလို့ဒီလိုဆိုလို့ရှိရင်လည်းပဲသွားပြီးတော့ဝေယူတဲ့အခါဟိုကချောချောမမပေးလိုက်တဲ့အခါကိုယ်စင်ရဲ့စိတ်စင်ရဲ့အပေါင်းကလွတ်လာရတယ်။အဲ့တော့သူတို့မှဒီလိုအတိုးပေးတဲ့လူရှိတဲ့အတွက်သူတို့ဘဝမှာမြင့်တက်လာရတယ်။ခုဆိုရင်ကြောင်းကြီးတွေဆောက်ထားတယ်အလုံးလူနိုင်တန်းနိုင်တဲ့အဆင်ပြေပြေဘဝပညာတတ်တွေဘဝရောက်ခဲ့ရတယ်။အဲ့တော့သူတို့အနေနဲ့ဒီလိုအတိုးပေးတဲ့ပုဂ္ဂိုလ်မှာအပြစ်ကြီးတယ်၊ငရဲကြီးတယ်ဆိုရင်သူတို့မှလာပြီးတော့စိတ်ချမ်းသာနေတယ်။အဲ့ဒီအတိုးပေးတဲ့ပုဂ္ဂိုလ်တွေကိုလည်းပဲမိသားစုတွေကိုလည်းပဲအခါအလျော်စွာသွားပြီးတော့တရင်ကျွတ်တို့တကူးလာတို့မှသွားပြီးတော့ကြောပါတယ်တဲ့။ဒါမျိုးလျှောက်တယ်။အဲ့တော့ဒီအတိုးပေးခြင်းကြောင့်အပြစ်ကြီးတယ်၊ငရဲကြီးတယ်ဆိုတဲ့စကားကိုသူတို့ကစိတ်ထဲမှာတမျိုးခံစားနေရတယ်လက်တွေ့မှာသူတို့မှာတော့စိတ်ချမ်းသာလို့သူတို့ကယူရတဲ့ပုံကအဲ့တော့သူတို့စိတ်ချမ်းသာမှုကိုအတိုးပေးတဲ့ပုံကပေးလူရရောက်တဲ့အတွက်ပဋ္ဌာန်းလိုတော့ပကတုပနိတိယတတိနဲ့သူတို့ကိုစိတ်ချမ်းသာအောင်လုပ်ပေးစိတ်ချမ်းသာအောင်လုပ်ပေးတဲ့ပုံကမှကုသိုလ်ဖြစ်ရမှာခုတော့အလုံးကပြောနေကြတယ်အပြစ်ကြီးတယ် ဘုန်းကြီးတို့တရားဥပဒေကလည်းဒီတိုင်းပါပဲတို့စီလုပ်ငန်းယုံနဲ့ဆက်ပြီးတော့ပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းသူတို့ကတော့အနေလက်ကြီးတက်လာခဲ့ရတယ်ခုလည်းပဲတက်တန်းက40တောင်မပြည့်သေးပါဘူးလက်ကြီးတက်လာတဲ့အခါမှာငွေလိုတယ်ငွေလိုတော့သွားယူတယ်ဟိုကအသားတကြီးထုတ်ပေးတယ်အတိုးပြန်ပေးတယ်ဒီလိုနဲ့စီးပွားရေးတွေထူထောင်လာခဲ့တယ်တခါတည်းရအကျွေးတွေစီးပွားရေးအဆင်မပြေလို့ကျွေးတွေကြတယ်ငွေပြန်ပြီးတော့ယူတယ်ဟိုကထုတ်ပေးတယ်ဒီလိုနဲ့ပြည်လေခဲ့ကြတယ်သူလည်းပဲခုချိန်မှာတိုက်နဲ့ကားနဲ့တယ်လီဖုန်းနဲ့စသည်ဖြင့်လှူနိုင်တန်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်နေခဲ့ပါတယ်အဲ့တော့သူတို့ကလည်းပဲဒီငွေပေးတဲ့ပုဂ္ဂိုလ်ကိုအမြဲတမ်းသူတို့ရဲ့ကိစ္စစဉ်ဦးစားပေးဆောင်ရွက်တဲ့အကြောင်းကျေးဇူးသိတဲ့အကြောင်းခါလျော်ဆိုတာသွားကြတော့တဲ့အကြောင်းပြောတယ်အဲ့တော့ဒီအတိုးပေးခြင်းကြောင့်အပြစ်ကြီးတယ်လို့ပြောနေကြတာနဲ့သူတို့ခံစားနေရတာနဲ့ခံစားချက်ချင်းရဲ့တမျိုးဖြစ်နေတော့သူတို့မှာဘဝင်မကျဖြစ်နေပုံရပါတယ်အဲ့တော့ဘာဖြစ်တယ်လဲဆိုတော့ဘုန်းကြီးစီလာပြီးတော့ဒီအကြောင်းကိုရှောက်ထားတယ်။အဲ့တော့ဘုန်းကြီးကလည်းပဲဘလို့ဖြေလိုက်ရတယ်ဆိုတော့အချင်းချုပ်အားဖြင့်တော့သူတို့ကိုပြန်ဖြေလိုက်တာဟာအတိုးသေးချင်းကြောင့်ပြည့်ရှိပါသလားပြည့်မရှိဘူးလားဆိုတာကဘုန်းကြီးကအကြောင်းကျိုးပဲပြော။အဲ့တော့အချင်းချုပ်ဖြေရမှာကအတိုးသေးချင်းကြောင့်ပြည့်ရှိတယ်မရှိဘူးလို့အေကံဖြေလို့ရတဲ့မေကုံမဟုတ်ပါဘူးလို့ဘုန်းကြီးတို့ကတော့အကြောင်းအကျိုးပြတယ်မြတ်စွာဘုရားဘယ်လိုဟောကြားခဲ့တယ်ဒါလေးတွေပြောပြပေးမယ်ဒီတရားကို나ယူပြီးတဲ့အခါမှာတော့အတိုးပေးခြင်းကြောင့်အပြစ်ရှိတယ်မရှိဘူးဆိုတာကိုယ်ပိုင်နဲ့ဆုံးဖြတ်ရမှာပါလို့ဧကံအပြစ်ရှိတယ်ဒါမျိုးဆုံးဖြတ်လို့လည်းမရဘူးဧကံအပြစ်မရှိဘူးဒါမျိုးလည်းပြောလို့မရဘူးတရားတော်ကို나ယူပြီးတော့ငါဘယ်လိုစိတ်ထားနဲ့အတိုးပေးနေတယ်လဲမကောင်းတဲ့စိတ်ထားနဲ့အတိုးပေးနေသလားကောင်းမှုမြတ်တဲ့စိတ်ထားနဲ့အတိုးပေးနေသလားဒါလေးတွေကိုချိန်ကြည့်ရပါတယ်အဲ့တော့မကောင်းတဲ့စိတ်ထားနဲ့တိုးပီးမိတယ်ဆိုရင်ငါဟာပြစ်ကြီးတယ်လို့ဒါမျိုးဆုံးဖြတ်ရပါတယ်။ကောင်းတဲ့စိတ်ထားနဲ့တိုးပီးရင်လည်းပဲငါဟာအပြစ်မရှိဘူးကုသိုလ်ရတယ်လို့ဒီလိုဆုံးဖြတ်ရပါတယ်။ဒါဧကံဖြေဆိုလို့ရတဲ့မေဘုံမဟုတ်ပါဘူးလို့ဘုန်းကြီးကပြန်ပြီးတော့သူတို့ကိုပြောလိုက်ရပါတယ်။အဲ့တော့ဘုန်းကြီးတို့စာပေမှာကြည့်လိုက်လို့ရှိရင်မြတ်စွာဘုရားကဓမ္မပဒပါဠိတော်မှာစိတ်တဝံဆိုပြီးတော့စိတ်ကြီးရဲ့အကြောင်းကိုဟောထားတာရှိပါတယ်။အဲ့ဒီထဲမှာတရားနှစ်ပုဒ်ပါဝင်တာလေးကိုဘုန်းကြီးအချင်းချုပ်ပြောပြပေးမယ်။မြတ်စွာဘုရားကတရားတစ်ပုဒ်ကိုဓမ္မပဒမှာဘယ်လိုဟောခဲ့တယ်လဲဆိုတော့တီတော်တီတန်ယန္တံပိရာဝေရီဝါပနဝေရီနံမိစ္ဆာပဏိတံစိတ်တံပါပိယောနံတတောကရီတဲ့အဓိပ္ပာယ်ကဘာလဲဆိုတော့တီတော်တီတန်ယန္တံပိရာတဲ့ယန္တူတယောက်ကယန္တူတယောက်ခိုးသူတယောက်ကတခိုးတယောက်ကတခိုးတယောက်ကိုမြင်တဲ့အခါမှာယန္ညိုးတွေဖွဲပြီးတော့အကျိုးမဲ့ပျက်စီးတာတွေလုတ်တယ်။နောက်ပြီးတော့ပျက်စီးတယ်အိမ်တွေမီးရှို့တယ်လေယာဉ်တွေဖျက်စီးတယ်လူတွေကိုတတ်တယ်သာသမီဇနီးတွေကိုညှင်းဆဲတယ်ဒီမှုတွေကိုလုံနိုင်တာပဲ။အဲ့တော့တကူတမျှတယောက်ကတကူတမျှတယောက်ယန္တူတယောက်ကယန္တူတယောက်ကိုမြင်တဲ့အခါမှာဒီလိုအကျိုးမဲ့ပျက်စီးရာပျက်စီးချောင်းတွေကိုပြုတ်လုကြရတယ်။ဒါကဘုန်းကြီးတို့ဘလောက်ထိလုံနိုင်တယ်လဲဆိုတော့အဲ့ဒီလေဆိုတဲ့ယန္တူတွေရှိပါသေးတယ်။ဘာတွေလဲဆိုတော့မိစ္ဆာပဏိတံစိတ်တံပါပိယောနံတတောကရိတဲ့မာမာယဉ်ဝင်ထားတဲ့စိတ်အင်မတန်မှညံ့ဖြင့်အောက်တန်းကြတဲ့စိတ်တဲ့အဲ့ဒီစိတ်တဲ့ကတော့တခိုးတမရီယံသူတွေမလုံနိုင်တဲ့ပျက်စီးခြင်းမျိုးကိုအဲ့ဒီပျက်စီးခြင်းမျိုးထက်ပိုပြီးတော့အစာပေါင်းများစွာအားကြီးတဲ့ပျက်စီးခြင်းမျိုးကိုဒီစိတ်တဲ့ကမကောင်းတဲ့အောက်တန်းကြတဲ့စိတ်တဲ့ကလာပြုလုပ်နိုင်ပါတယ်လို့ဒါမြတ်စွာဘုရားဟောကြားခဲ့ပါတယ်ဘုရားယန္တူတွေတပုံတွေတမရီသူတို့ဟာကိုယ့်ကိုအကျိုးမဲ့လုပ်လို့ရှိရင်တဘွားပဲလုံနိုင်ပါတယ်တဘွားပဲသေအောင်တတ်နိုင်ပါတယ်ဒီဘွားမှာပဲအလုံးဆုံးရှုံးအောင်လုံနိုင်ပါတယ်မိစ္ဆာပဏိတဆိုတဲ့အောက်တန်းကြတဲ့စိတ်အင်မတန်မှညံ့ဖျင်းတဲ့စိတ်ရုံမာတဲ့စိတ်ဒီလိုဖောက်ပြန်တဲ့စိတ်နဲ့ပြုမှုပြောဆိုပြီးတော့ဒုစရိုက်မှုတွေကျူးလွန်နေပြီဆိုလို့ရှိရင်တော့ဘုရားတို့ဒီဘွားမှာလည်းပဲဒုက္ခရောက်နိုင်တယ်လို့နောက်ဘွားတွေမှာလည်းပဲအပင်ငယ်ကျပြီးတော့နှစ်ပေါင်းများစွာဒုက္ခဆင်းရဲကြီးတွေကိုခံစားရနိုင်တယ်တဲ့ဒါကြောင့်အဲ့ဒီယန္တူတွေတဲ့အဲ့ဒီတကုတ်တမြတပုံတွေတဲ့သူတို့လောက်တာတဲ့ပို့ပြီးတော့ဆိုးွားတဲ့ဒုက္ခကိုလုံနိုင်တာမိစ္ဆာပဏိတိတာဆိုတဲ့အင်မတန်မှရုပ်မှာအောက်တန်းကြတဲ့စိတ်ပါတဲ့ရုပ်မှာအောက်တန်းကြတဲ့စိတ်ကတော့အာလုံးဒုက္ခမျိုးစုံကိုပေးပြီးတော့ငရဲမှာနှစ်ပေါင်းနှစ်ဒီထောင်ချီတောင်ချီပြီးတော့ဒုက္ခရောက်စေနိုင်တယ်ဒါကြောင့်မိစ္ဆာပဏိတစိတ်ကပို့ဆိုးပါတယ်လို့ဟောကြားခဲ့ပါတယ်နောက်အဲ့ဒီနေရာမှာလည်းမြတ်စွာဘုရားကောင်းတဲ့စိတ်နဲ့ပတ်သက်လို့ဘယ်လိုဟောလဲဆိုတော့နာတံမာတာပိတာဂိတာအင်ကြီးဝါပိစညာတကာ တမ္မာပဏိတံစိတ်တံပေယသောအနန္တတောကရေတဲ့ဘုန်းကြီးတို့မိဘဆိုတာသာသမီပေါ်မှာတိတ်ပြီးတော့ချစ်မြတ်လိုကြပါတယ်တချို့သာသမီမရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တူတွေတူမတွေပေါ်မှာတိတ်ပြီးတော့ချစ်မြတ်လိုကြတယ်အဲ့တော့အင်မတန်မှချစ်မြတ်လိုကြတဲ့မိဘတွေဆွေမျိုးတွေဆိုတာရှိကြတယ်သူတို့ကသာသမီပေါ်မှာသူတို့လှုပ်မပေးနိုင်တဲ့ချမ်းသာတွေဆိုတာရှိတယ်တဲ့သူတို့လှုပ်ပေးနိုင်တဲ့ချမ်းသာလည်းပဲရှိတယ်သူတို့လှုပ်ပေးနိုင်တဲ့ချမ်းသာဆိုတာဒီတဘဝမှာသာဝတိအရှင်ပြေအောင်ခွင့်ပြုဝိသာခာရဲ့မိဘတွေတောင်မှဘလောက်ပဲချမ်းသာပါတယ်ပြောပြောဒီတဘဝစားပဲချမ်းသာအောင်လှုပ်ပေးနိုင်ပါတယ်အဲ့တော့သူတို့ဘာတွေလှုပ်မပေးနိုင်မလဲဆိုတော့ဒီဘဝမှာပဲစကြဝဠာမင်းစီစဉ်မျိုးကိုမိဘတွေချေမျိုးတွေကလှုပ်မပေးနိုင်ပါဘူးနောက်ပြီးတော့နှချမ်းသာနောက်ပြီးတော့ဇန်ချမ်းသာမဖို့နိဗ္ဗာန်ချမ်းသာဒီချမ်းသာတွေဆိုရင်တော့မိဘတွေကပို့ပြီးတော့တောင်းလှုပ်မပေးနိုင်သေးတယ်အဲ့ဒီမိဘတွေလှုပ်မပေးနိုင်တဲ့ချမ်းသာမျိုးတွေနိဗ္ဗာန်ချမ်းသာဇန်ချမ်းသာမဖို့ချမ်းသာနတ်ပြည်ချမ်းသာဒီချမ်းသာမျိုးတွေကိုဘယ်သူကလှုပ်ပေးနိုင်တယ်လဲဆိုတော့တမ္မာပဏိတံစိတ်တံတေယသောအနန္တတောကရေတဲ့မှန်မှန်ကန်ကန်ထားတဲ့စိတ်အင်မတန်မှဖြူစင်တန်ရှင်းတဲ့စိတ်မွန်မြတ်တဲ့စိတ်တက်ကတော့တဲ့အဲ့ဒီမိဘဆွေမျိုးတွေလုံမပေးနိုင်တဲ့နိဗ္ဗာန်ချမ်းသာတွေအထိရအောင်လုပ်ပေးနိုင်ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ကြည့်နော်ဒီနေရာမှာမြတ်စွာဘုရားကမိစ္ဆာပဏိတာစိတ်တမ္မာပဏိတာစိတ်ဒီစိတ်နှစ်မျိုးကိုဟောခဲ့ပါတယ်မိစ္ဆာပဏိတာစိတ်ကလည်းပဲရံသူတွေသဘုံတွေဓမြတွေသူတို့လုံနိုင်တဲ့ပျက်စီးမှုအားတဲ့မှမယွင်ထားတဲ့စိတ်ကပို့ပြီးတော့တောင်းမှပျက်စီးအောင်ကျိုးမဲ့အောင်လုံနိုင်ပါတယ်တဲ့ငရေရောက်အောင်ရံသူကလုံမပေးနိုင်ပါဘူးအဝိဇ္ဇိငရဲမသွားပြီးတော့ကြက်နေအောင်ရန်သူတွေကလုံမပေးနိုင်ပါဘူးတကုတ်ထမြသဘုံတွေကလုံမပေးနိုင်ပါဘူးဘသူကလုံနိုင်တယ်လဲမှားမှားယွင်ယွင်ထားတဲ့စိတ်အောက်တန်းကြတဲ့စိတ်အင်မတန်မှယုံမာတဲ့စိတ်ထားတော့အဲ့ဒီဒုက္ခတွေဆိုးကျိုးတွေအကျိုးမဲ့တွေတွေလုံနိုင်ပါတယ်တဲ့ဖြစ်သွားအောင်လုံနိုင်တယ်တဲ့ဒီလိုပဲခွန်ကြီးတို့မိဘတွေဆွေမျိုးတွေကဘလောက်ပဲချစ်ပါတယ်ပြောပြောသူတို့ဟာစကြဝဠာမင်းစီစိန်တို့နတ်စီစိန်တို့နတ်ချမ်းသာတို့ဆန်ချမ်းသာတို့မဖို့ချမ်းသာတို့နိဗ္ဗာန်ချမ်းသာတို့ရောက်လုံမပေးနိုင်ပါဘူးအဲ့ဒီချမ်းသာတွေကိုလုံပေးနိုင်တာကဘာတူလဲဆိုတော့တမ္မာပဏိတာစိတ်မှန်မှန်ကန်ကန်ထားတဲ့စိတ်အင်မတန်မှမွန်မြတ်တဲ့တန်ရှင်းတဲ့ဖြူစင်တဲ့စိတ်ပါတဲ့ဒီစိတ်ကတော့လုံပေးနိုင်တဲ့အဲ့တော့ခွန်ကြီးတို့ဒါလေးကိုကြည့်လိုက်ပေါ့ဒါလေးကိုကြည့်လိုက်လို့ရှင်ခွန်ကြီးတို့အတိုးသေးချင်းကြောင့်အပြစ်ရှိပါသလားဆိုတဲ့မေးခွန်းဟာဒီမြတ်စွာဘုရားရဲ့ဒီတရားဒေသနာတော်နဲ့ချိန်ထိုးကြည့်လိုက်ငါတို့ကဘယ်လိုစိတ်နဲ့ပေးတယ်လဲဘလို့စိတ်တက်နဲ့ပေးတယ်လေဆိုတာစိတ်တက်ကနှစ်မျိုးရှိနိုင်တာပေါ့တချို့ကတိုးပေးတယ်မဆရင်ကအင်မတန်မှအတိုးတွေများအောင်ယူတယ်ဒီအတိုးတွေနဲ့ကိုချမ်းသာခြင်းနဲ့ကိုသားသမီးတွေအတွက်ချမ်းသာခြင်းနဲ့ဘယ်သူမှမကြည့်ဘူးမျှတမှုဆိုတာမရှိဘူးသူများတဲ့ပို့ပြီးတော့ယူတယ်ပြီးတော့ကိုယ့်အတွက်ဆိုပြီးတော့အင်မတန်မှမတရားသဖြင့်လုပ်တယ်မရလို့ရှိရင်ဘာသိမ့်မယ်ညာသိမ့်မယ်နဲ့ချိန်ချောက်တယ်ဒါမျိုးတွေလူချင်းစိတ်အားကြီးပြီးတော့လောဘစောတွေတိုက်ပြီးတော့ဒါမျိုးလူချင်းစိတ်တက်တက်နဲ့သူများပုံမှာညာတာစိတ်မရှိဘဲနဲ့လှုပ်တယ်ဆိုရင်ဟုတ်တယ်စိတ်ထားကညံဖြင်းသွားပြီညံဖြင်းသွားလိုက်တဲ့အတွက်ဘာဖြစ်လဲအဲ့ဒီအတိုးပေးတာဟာအင်မတန်မှပြည့်ကြီးပါတယ်တဲ့သူများဒုက္ခရောက်ရင်ရောက်တဲ့လောက်ကိုယ်မှာပြည့်တည်ရကြီးလာပါတယ်ညာတာမှုစိတ်မရှိပါဘူးအတချို့ကြတော့တဲ့ဒီလိုမဟုတ်ဆိုးဆိုးကတခါနှစ်ယောက်လုပ်ငန်းရှင်တစ်ယောက်ရှောက်တယ်လို့သူတို့မှလက်တီတက်လာရတယ်တရားဦးကတခါဆိုရင်တော်ရတယ်တက်လာရတယ်လက်ထိတက်လာတော့ငွေလိုတဲ့အခါမှာသွားယူတယ်ဟိုကလည်းပဲပေးတယ်တခါတည်းရင်လုပ်ငန်းဆင်မပြေလို့အကျွေးတွေကတက်သွားတယ်တင်သွားတယ်ပြန်ပြီးတော့ယူတယ်ဟိုကပေးတယ်ဒီလိုနဲ့အကျွေးလေးတွေကြေးကြေးပြီးတော့လုပ်ငန်းလုပ်ကြရင်နဲ့ဒီဘဝမှာတိုက်နဲ့ကားနဲ့တန်နိုင်တဲ့များရောက်လာတယ်လူနဲ့တန်နိုင်တဲ့ဆင်ရောက်လာတယ်သာသမီတွေပညာရေးအတွက်တာဝန်ယူနိုင်တယ်ပတ်ဝန်းကျင်မိဘတွေဆွေမျိုးတွေအတွက်ထောက်ပံ့နိုင်တယ်သာသနာအတွက်ထောက်ပံ့နိုင်တဲ့ပုဂ္ဂိုလ်ဖြစ်လာရတယ်အဲ့တော့သူတို့လိုပုဂ္ဂိုလ်မျိုးကိုဘုဘက်ကလည်းစိတ်ကောင်းလေးထားကြည့်သူ့ဘဝမှာလက်ကြည့်တက်လာရတယ်ဒီငွေတာမရခဲ့လို့ရှင်သူ့ဘဝဒီလိုပြောင်းလဲနိုင်ပါမလားဒါလေးစဉ်းစားတဲ့ခုလိုပြောင်းလဲပြီးတော့ကိုချမ်းသာစိတ်ချမ်းသာဖြစ်တယ်နောက်ပြီးတော့သာသနာအတွက်ထောက်ပံ့လူတန်းနိုင်တယ်ပဝန်းကျင်အတွက်ဆင်းရဲတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအတွက်မိဘတွေအတွက်ကူညီထောက်ပံ့နိုင်တဲ့ကုသိုလ်တွေဒီငွေတာမရခဲ့ရင်သူဒီလိုကုသိုလ်မျိုးတွေလုပ်နိုင်ပါမလားအဲ့တော့ဒီလိုကုသိုလ်မျိုးတွေလုပ်နိုင်တယ်ကိုယ်ကျမ်းမှာစိတ်ချမ်းသာမှုတွေဖြစ်တယ်ဆိုတာအဲ့ဒီငွေပေးလိုက်တဲ့အတွက်အဲ့တော့ငွေပေးတဲ့ပုဂ္ဂိုလ်ကငါရဲ့ရင်းနှီးကိုအသုံးပြုပြီးတော့သူတို့မိသားစုပြည်လည်ကြပါစေငါရဲ့ငွေကိုအသုံးပြုပြီးတော့သူတို့မိသားစုချောင်းချောင်းလဲလဲနဲ့စီးပွားရေးတွေဖြစ်ကြပါစေငါရဲ့ငွေကိုကြောင်းပြုပြီးတော့စီးပွားရေးတွေဖြစ်ပြီးတော့သာသနာနဲ့လူမျိုးအတွက်အကျိုးတွေဆောင်ရွက်နိုင်ပါစေမိဘကိုပြည့်စုံနိုင်ပါစေဆိုတဲ့စိတ်နဲ့ကြည့်ရင်ဒီငွေကိုပေးခဲ့ဘယ်လိုလုပ်မလဲ ငွေပေးတဲ့ပုဂ္ဂိုလ်မှာအတိုးပေးတဲ့ပုဂ္ဂိုလ်မှာကုသိုလ်တွေတောင်းရသေးတဲ့အပြစ်မရှိဘူး။ဒါကြောင့်ဘုန်းကြီးတို့တမ္မာပဏိတာစိတ်မိစ္ဆာပဏိတာစိတ်ဆိုတာဒါမျိုးနှစ်မျိုးကွဲပြားပါတယ်။မှန်ကန်တဲ့စိတ်ဓာတ်မွန်မြတ်တဲ့စိတ်ဓာတ်အကျိုးလိုလားတဲ့စိတ်ဓာတ်နဲ့အတိုးပေးတယ်ဆိုရင်အပြစ်မရှိတဲ့အပြင်ကုသိုလ်တွေထိရသွားပါတယ်။နောက်ဆုံးမှာပါရမီကုသိုလ်အဆင့်ရောက်ရင်နိဗ္ဗာန်ချမ်းသာထိခံစားသွားနိုင်ပါတယ်။တကယ်လို့စိတ်ဓာတ်ကတိတ်ပြီးတော့ညံ့ချင်းတယ်ဆိုလို့ရှိရင်လည်းပဲဘာဖြစ်လဲအပင်ရဲ့အထိကြာသွားနိုင်တယ်တဲ့ဘုန်းကြီးတို့ဒါလေးနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာတွေပြောပြအောင်မယ်ဘုန်းကြီးတို့ဒုတိယကဘာစစ်မဖြစ်ခင်တုန်းကရေကြီးမြို့နယ်မှာအင်ဂျီ60လောက်ရှိတဲ့ရွာတစ်ရွာမှာမိသားစု3ဦးနေထိုင်ခဲ့ကြပါတယ်အဲ့တော့မိသားစု3ဦးဟာတော်တတိဖြစ်တဲ့အတွက်လေဧကက300လောက်ပိုင်ဆိုင်ခဲ့တယ်အိမ်မှာလည်းပဲကုံစုံဆိုင်ကြီးကဖွင့်ထားတဲ့သမီးလေးရဲ့တယောက်တည်းရှိတယ်။နာမည်ကခင်ညွန့်ွယ်လို့ခေါ်တယ်ပေါ့။အဲ့တော့ဒီမိသားစုကပြည်ပြည်လေးလေးနဲ့နေတဲ့အချိန်မှာပသိမ်မျိုးကလူမျိုးခြားတယောက်ကသူကလည်းပဲလက်ကားဖြန့်တယ်ပေါ့။ကုံတွေပါတယ်အတိုးတွေလည်းပဲပေးတယ်။အဲ့တော့ဒီရွာရောက်လာတဲ့အခါမှာဒီကုံစုံဆိုင်ကြီးမြင်တော့ဝင်ပြီးတော့ရောပြီးတော့ဘာလိုအပ်တယ်လဲ။လိုတဲ့ပစ္စည်းတွေပြောပါ၊ကူညီပါမယ်ဆိုတော့ဟိုကနည်းနည်းလိုတဲ့သူကများများပေးတယ်။သဘောတွေကောင်းပြီးတော့အတင်းထောက်ပံ့တော့တာပဲ။အဲ့တော့တောတူတောင်တာဘုန်းကြီးတို့မြန်မာလူမျိုးတွေရဲ့ယူသားတော့ဒီလူမျိုးချင်းအပေါ်မှာသဘောထားကြီးတယ်။ငါတို့ဘုံမှာတိတ်ပြီးတော့ရရောတာပဲလို့ထင်လာကြတယ်။ထင်တော့ဘာဖြစ်လဲအတိုးယူတဲ့ငွေတွေကိုမှတ်မထားတော့ဘူး။အာတိတ်သဘောကောင်းတာပဲ။ဟိုကလည်းပဲရရရောပေးတယ်။ဟိုက1000ကိုလိုရင်2000ကိုပေးတယ်။ဒီလိုနဲ့သူတို့ကစည်ရင်းရင်းနေမှတ်မထားဘူး။အဲ့တော့ခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီလူမျိုးသားနေပြီးတော့ထောက်ပံ့နေတာတွေကိုအဟုတ်ကြီးတင်ပြီးတော့သူကဘာဖြစ်လဲအိမ်ရဲ့ဈေးဆိုင်ခြေတွေကိုလှည့်မကြည့်တော့ဖျားသွားလိုက်ကြောင်းသွားလိုက်နဲ့အချိန်တွေကုန်ပြီးတော့မိသားစုအရေးကိုလစ်လျူရှုပြီးတော့တရားသဘောလေးတွေလုပ်နေတယ်။အဲစီးပွားရေးဆိုတာကဘုန်းကြီးတို့ပြောလို့မရဘူးခုခေတ်ကြီးကြည့်ပေါ့။အဲဒီလိုပဲ၃နှစ်လောက်ကြာလာတဲ့အခါမှာဘုန်းကြီးစီးပွားရေးတွေတောင်းတလဲဓမ္မတွေတဲပြီးတော့ပြည့်စည်ကုန်တယ်။အဲ့တော့ရောင်းဝယ်ရေးတွေလည်းပဲထိုင်မှိုင်းကုန်တော့စီးပွားရေးတွေကကျလာတယ်။အဲ့ဒီအချိန်ကြမှာစောစောကပုဂ္ဂိုလ်ကပသိမ်မျိုးကနေပြီးတော့စည်ရင်းစာရွက်ကြီးနဲ့ရောက်လာတယ်။စည်ရင်းစာရွက်ကလည်းပဲသူ့အတူပဲလှုပ်ထားတာဒီကပုဂ္ဂိုလ်တွေကိုအသိမပေးဘူးလက်မှတ်လည်းမပါဘူး။အဲ့တော့အရင်ကဘယ်လောက်ကြတယ်အတိုးကဘယ်လောက်ကြတယ်ဒါမျိုးပြောရောပြောတော့သူတို့ထင်နေတဲ့ကိန်းကနန်းတွေအင်မတန်မှကွာခြားနေတာတွားတွေ့ရတယ်။သူတို့ကလည်းပဲယုံကြည်လွန်အားကြီးပြီးတော့စည်ရင်းတွေကမှတ်မထားရအောင်သမားရရဲ့တဘောကဒါမျိုးလေးတွေတခါတည်းအားနေချက်သွားရှိတတ်တယ်ပေါ့အဲ့တော့ဘာဖြစ်လဲဆိုတော့ဒီလူမျိုးသားအတိုးပေးတဲ့ပုဂ္ဂိုလ်ကလေယာဉ်တွေသိမ်းနေနောက်ပြီးတော့ရွှေတွေငွေတွေရောင်းပြီးတော့ဆက်လိုက်ရလို့လက်ဝတ်လက်စားတွေကုန်သွားတယ်ဒါတောင်ကြည့်ရမကြည့်တော့ဘာလုပ်လဲအိမ်သိမ်းတယ်ဆိုတာဖြစ်လာပြန်တော့အဲ့တော့မိသားစုကချမ်းချမ်းသာသာနဲ့နေလာခဲ့ရတယ်ခုတော့ဇရက်ပေါ်မှာသွားပြီးနေပြီးတော့သိရမယ့်အခြေအနေရောက်လာတယ်အဲ့တော့ဘာဖြစ်လဲဆိုတော့မျက်ရည်နဲ့မျက်ခွန်းနဲ့မပြတ်ရှာဘူးအဲ့တော့ဒီလူမျိုးသားပုဂ္ဂိုလ်ကဘာပြောလဲဆိုတော့တင်းတို့ကိုတဲ့လေယာဉ်နဲ့ပြန်ပေးမယ်အိမ်လည်းပဲမသိဘူးပြန်ပေးမယ်ရွှေငွေတွေလည်းပြန်ပေးမယ်ဒါပေမဲ့တင်းတို့ရဲ့သမီးကိုကျွန်ုပ်နဲ့ပေးစားပါလက်ထပ်ပေးပါလို့တောင်းဆိုလာတယ်အဲ့တော့ဘာဖြစ်လဲဆိုတော့အင်မတန်မှဘုန်းကြီးတို့စိတ်ဆင်းရဲရတော့တာပဲဒီတော့မိဘတွေရဲ့မျက်နှာကိုထောက်ပြီးတော့မိဘတွေဇရက်ပေါ်ပြောင်းရွှေ့ပြီးတော့အပင်လို့နဲ့တရားမှာဆိုတော့သမီးလေးကလိုက်ရောပြီးတော့လက်ထပ်လိုက်ရတယ်။အဲ့တော့ဘာဖြစ်လဲမိဘလေးလည်းစိတ်ဆင်းရဲပြီးတော့မကြခင်နဲ့ဆုံးပါသွားကြပါတယ်။ဒီကလေးမလေးကိုလည်းပဲဘုန်းကြီးတို့ဒီကဘာစီကြီးဖြစ်လာတဲ့အခါမှာသူ့ရဲ့နိုင်ငံကိုခေါ်ပြီးတော့မျိုးမျိုးညှင်းဆဲခဲ့တယ်။ဒါမျိုးဘုန်းကြီးကပါလဲဆိုတော့ပြန်ကြည့်လိုက်နော်။ဒီလိုအတိုးပေးရကြတော့စောစောကစကလုံးတွေဘလောက်ပဲချိုးချိုးစကလုံးတွေကဘလောက်ပဲလှပနေနေစိတ်ထားအင်မတန်မှယုံညံ့ပါတယ်။အောက်တန်းကြပါတယ်။ရည်ရွယ်ချက်ကလုံးဝမကောင်းပါဘူး။နောက်ဆုံးမှာဘုန်းကြီးတို့သူ့အတူဘလောက်ပဲ1000ဘူးလိုတာဟုတ် 2000 ဘူးဘလောက်ပဲပေးနေနေစေတနာမပါပါဘူးအတွင်းနဲ့စိတ်တက်ကအင်မတန်မှကောက်ကျစ်ပါတယ်အောက်တန်းကြပါတယ်ရုံမှာပါတယ်အဲ့တော့ဒီလိုတိုးမြင်းကြီးနဲ့ပေးတယ်ဆိုရင်ဒီလိုပုဂ္ဂိုလ်မျိုးကအပြစ်ရှိုံနဲ့မကပါဘူးအဝိဇ္ဇိနေရဲ့တိရောက်သွားနိုင်တယ်တဲ့ဒါကြောင့်မြတ်စွာဘုရားကမိစ္ဆာပဏိတံစိတ်တံပါတိယောနံတတောကရေတဲ့မှန်မှန်ယုံရင်ထားတဲ့စိတ်အောက်တန်းကြတဲ့စိတ်ကောက်ကျစ်ရုံမှာတဲ့စိတ်ဒီစိတ်တွေဟာတဲ့ကျန်သူတွေမလုံနိုင်တဲ့အကျိုးမဲ့မျိုးကိုလုံနိုင်တယ်အဝိဇ္ဇငရဲ့ကြီးကျက်နိုင်တယ်နှစ်ပေါင်းများစွာဒါကြောင့်မို့ဘုန်းကြီးတို့အတူပင်းချင်းကြောင့်စောစောကပြောတယ်လို့အပြစ်ရှိပါသလားလို့မေးတဲ့နေရာငါတို့ဟာဘလို့စိတ်ထားနဲ့ပေးတာလဲစောစောကပြောခဲ့တဲ့ရေကြီးမျိုးနယ်မှာဖြစ်ပျက်ခဲ့တဲ့အတူပင်းတဲ့ပုံကိုလို့ဒီလိုစိတ်ထားနဲ့ပေးတယ်ဆိုရင်လည်းအပြစ်ရှိုံနဲ့မကဘူးအင်မတန်မှ ကောက်ကျစ်ဆင်းလဲတဲ့အတွက်အဝိဇ္ဇီမရေတီကျက်သွားနိုင်တဲ့အခြေအနေရှိတယ်။ဘာဖြစ်လို့လဲ?သူများတွေစိတ်ဆင်းရဲပြီးသေရတဲ့ဒုက္ခမျိုးမျိုးရောက်ကြတယ်။ဒါမျိုးကတော့မကောင်းပါဘူး။အဲဘုန်းကြီးတို့ဒီဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်မြို့မှာဒီစီးပွားရေးစစ်တကောင်တက္ကသိုလ်မှာစီးပွားရေးဌာနမှလှုပ်သွားတဲ့ဒီဒေါက်တာဘွယ်လေးပဲရတဲ့မိုဟာမက်ယူနော့ဆိုတာရှိတယ်ပေါ့သူကတော့ဘာဖြစ်လဲဆိုတော့1984ခုနှစ်လောက်တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံတစ်ခုလုံးအငတ်ဖေးဆိုင်တယ်အဲ့ဒီအငတ်ဖေးဆိုင်တာကိုကြောင်းပြုပြီးတော့သူဟာစီးပွားရေးနဲ့ပညာရေးတွေသူကတော့တက္ကသိုလ်မှာပို့ချနေတယ်သို့တော့သူ့ရဲ့ပဝန်းကျင်သူ့ရဲ့ရွာနောက်ပြီးတော့သူ့ရဲ့ရှင်ဝင်ပေးမှာအိမ်ဒီချင်းပေးတွေမှာငတ်ပြတ်သေးတာတွေကတွေ့နေရတယ်သူကိုယ်တိုင်ကတော့စီးပွားရေးပညာရှင်ကြီးလို့ပြီးတော့စာတင်ပေးနေရတယ်အဲ့တော့စီးပွားရေးပညာသင်ပေးရတာကိုသူစိတ်ထဲယွန်းရှားလာတယ်တကယ်လည်းသူ့ရဲ့လူတွေကငတ်သေးနေတယ်သူကတော့ကြီးကြီးကျယ်ကျယ်တက္ကသိုလ်မှာစီးပွားရေးပညာတွေပို့ချနေရတာကိုစိတ်မကောင်းဖြစ်ပြီးတော့နောက်ဆုံးမှာငွေချေးပံလေးတွေလုတ်တယ်ဘယ်အဆလုံးလဲဆိုတော့ရွာတရွာမှာအမျိုးသမီး42ယောက်တက်သားထိုင်ကုန်လေးတွေလုတ်နေတာကိုသူကနေပြီးတော့ဒီ28ဒေါ်လာလောက်သူ့မှာကိုပိုင်ရှိနေတဲ့ငွေဒေါ်လာလေးတွေနဲ့စပြီးတော့ချေငါတယ်အဲ့တော့တဖြည်းဖြည်းနဲ့ဒီအမျိုးသမီးတွေဟာရင်းနှီးမှုငွေလေးတွေရလာတဲ့အခါမှာဒီဆင်းရဲတာဘဝတွေလွမြောက်သွားတယ်တဲ့ခုချိန်ကျတော့ဘုရားတို့2006ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုကိုရသွားပါတယ်ငြိမ်းချမ်းရေးနိုဘယ်ဆုကိုချီးမြှင့်ခံလဲရပါတယ်ခုလည်းပဲဆင်းရဲသားတွေကူညီထောက်ပံ့တဲ့ဗန်နဲ့ဘင်္ဂလားဒေ့ရှ်တနိုင်ငံလုံးကိုသူကူညီနေတယ်အဲ့တော့ဒီလိုပုဂ္ဂိုလ်မျိုးတွေကြတော့လည်းပဲငွေတိုးပေးခြင်းကြောင့်ပိန်ပြီးတော့ကုသိုလ်ရတာပါရမီသိပ်ဖြစ်တာဘာဖြစ်လို့လဲဆင်းရဲသားတွေဆင်းရဲတွေမှလွမြောက်ကြပါစေသူတို့ရဲ့သားသမီးတွေပညာတတ်ကြပါစေဒီစိတ်ထားလေးနဲ့အရင်ကြီးကြပါစေဆိုပြီးတော့အသေးစားငွေချေးပံလေးတွေတည်ထောင်လိုက်တယ်ဒီလိုပုဂ္ဂိုလ်မျိုးကြတော့လည်းပဲဘုန်းကြီးတို့အပြစ်မရှိတဲ့အပြင်သိပြီးတော့ကုသိုလ်ဖြစ်ပါတယ်ပါရမီဖြစ်ပါတယ်ဗုဒ္ဓဘာသာဝင်မဟုတ်လည်းပဲသူ့မှာညှို့နှင်းချက်ကင်းကင်းနဲ့ကုသိုလ်တွေလုပ်နေတဲ့အတွက်ကိုပါရမီကုသိုလ်တွေဖြစ်ပြီးတော့နိဗ္ဗာန်ရောက်ကြောင်းဖြစ်တယ်ဆိုတာဒါလေးကိုဘုန်းကြီးကသိစေခြင်းပါတယ်ဒါကြောင့်ဘုန်းကြီးတို့အတူပေးခြင်းကြောင့်အပြစ်ရှိမရှိဆိုတာစိတ်ထားပေါ်မှာမူတည်ပါတယ်သူတော်ကောင်းဟုတ်မဟုတ်ဆိုတာလုပ်ငန်းကိုကြည့်ပြီးတော့ဆုံးဖြတ်လို့မရပါဘူးဘလို့စိတ်ထားနဲ့ဒီလုပ်ငန်းကိုလုပ်နေတယ်လေဆိုတာစိတ်ထဲပေါ်မှာမူတည်တယ်ဆိုတာခေါင်းကြီးကဒါလေးကိုအာလုံတကာတော်မကြီးသိစေခြင်းပါတယ်ဘုန်းကြီးတို့မြန်မာလူမျိုးတွေကတခါတည်းရန်အာနာတတ်တယ်တခါတည်းရန်ကြတော့ပညာစူးစမ်းမှုအာနေတတ်တယ်အဲ့တော့ဘာဖြစ်လဲအတင်းပွဲတစ်ခုမှာပဲဖြစ်ဖြစ်ဖရာဘောပကလူကြီးဥက္ကဋ္ဌကျက်ွက်တဲ့မှာလူကြီးလူကောင်ဥက္ကဋ္ဌဒါမျိုးဆိုလို့ရှိရင်ဟာသူတော်ကောင်းပဲလို့ထင်ရတယ်တကယ်တော့ဘုန်းကြီးတို့လုပ်ငန်းကြည့်ပြီးတော့သူတော်ကောင်းလို့ဆုံးဖြတ်လို့မရပါဘူးအဲ့တော့ဘောပကလူကြီးဥက္ကဋ္ဌအတွင်ရေးမှုအဖွဲ့ဝင်ဘာပဲလုပ်နေတယ်ကျက်ွက်တဲ့မှာလူကြီးလူကောင်းနေရဘလောက်ပဲယူနေနေသူဟာဒီလုပ်ငန်းကိုဘလို့စိတ်တက်နဲ့လုပ်နေတာလေဒါအသိအရေးကြီးတယ်စိတ်တက်မကောင်းပါဘူးဆိုရင်မြတ်စွာဘုရားလိုရမိစ္ဆာပဏိတံစိတ်တံပါပိယောနံတတောကရေတဲ့မမရင်ထားတဲ့စီအောက်တန်းကြတဲ့စီငါအတွက်ငါမိသားစုအတွက်ဆိုတဲ့ရည်ရွယ်ချက်နဲ့သွားပြီးတော့အဖွဲ့ဝင်တွေလူကြီးလူကောင်းတွေဥက္ကဋ္ဌတွေတွင်ရင်မှုတွေလုပ်နေလဲပဲဒါတွေကမကောင်းပါဘူးတဲ့သူတော်ကောင်းကိုပြောလို့မရပါဘူးနောက်ပြီးတော့ဘုန်းကြီးတို့စာတင်စာချလုပ်တယ်တန်ခါတော်ရှင်မြတ်တွေနောက်ပြီးတော့တရားဟောတယ်တရားပြတယ်ဒါလုပ်ငန်းကတော့မြတ်စွာဘုရားဖွင့်ပြတဲ့အလုပ်ပဲသို့တော့ဒီအလုပ်ကိုလုပ်ရုံနဲ့သူတော်ကောင်းလုပ်ငန်းစဉ်လားဒါမျိုးပြောလို့မရပါဘူးဘလို့စိတ်တက်နဲ့လုံနေတာလေတရားဟောလို့ရှိရင်လည်းပဲဘလို့စိတ်တက်နဲ့လေငွေလိုချင်လို့လားဓမ္မပူဇာများများလိုချင်လို့လားတရားဓမ္မတွေကိုအသိဉာဏ်တကယ်ရရှိချင်လို့လားစိတ်တက်ကိုကြည်ရပါတယ်ဒါမှသူတော်ကောင်းလုပ်ငန်းစဉ်ဆိုတာဖွဲချလို့ရပါတယ်စိတ်တက်ကိုမကြည်ပဲနဲ့တော့ဖွဲချလို့မရပါဘူးတဲ့ဘုန်းကြီးတို့တရားပြလည်းပဲဒီတိုင်းပဲစာတင်စာချလုပ်လည်းပဲဒီတိုင်းပဲဘာစိတ်တက်နဲ့စာတင်စာချလုပ်နေတာလဲသာသနာအတွက်တကယ်မြင်လို့လားသာသနာတော်ကြီးတကယ်ရှေ့စေချင်လို့လားဒါမျိုးလေးတွေကြည့်ပြီးပါခွေးတို့သူတော်ကောင်းဟုတ်တယ်မဟုတ်ဘူးဆိုတာဆုံးဖြတ်လို့ရပါတယ်ခုလည်းလေခွေးတို့အတိုးပေးတာနဲ့ဆက်ပြီးတော့ဘယ်လိုစိတ်တက်နဲ့လဲရေကြီးမျိုးနယ်မှာပဋိညုဘဝငွေတိုးပေးနေတဲ့ပုဂ္ဂိုလ်မျိုးလို့စိတ်တက်နဲ့ငွေတိုးပေးပါတယ်အတိုးပေးပါတယ်ဆိုရင်လည်းဒီပုဂ္ဂိုလ်မျိုးကအပြစ်တွေသိကြီးကျယ်ပါတယ်အပင်ရဲ့ထိရောက်စေနိုင်ပါတယ်တကယ်လို့ဆောဆောကပြောတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆောဆောကပြောတယ်ခွေးတို့ဒေါက်တာမိုဟာမက်ယူနုတ်တို့ဒီလိုပုဂ္ဂိုလ်မျိုးလိုဆင်းရဲသားတွေဒုက္ခကလွတ်မြောက်အောင်ဆိုပြီးတော့တတ်နိုင်နေများအတိုးပေးတယ်ကိုယ့်ရဲ့ပဝန်းကျင်မှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုကြီးနေနေနဲ့ပေးတယ်သူတို့ကိုကူညီလိုက်တဲ့အတွက်ဆင်းရဲတွေကလွတ်မြောက်သွားတယ်ဆိုရင်ဒီလိုတိုးပေးမှုဟာလည်းပဲအပြစ်မရှိတဲ့အပြင်ကုသိုလ်တွေတောင်းရပါတယ်ဒါကြောင့်ဘုန်းကြီးကဒါလေးကိုတရားဓမ္မတွေကိုစိတ်ရဲ့သဘောလေးတွေမြတ်စွာဘုရားဘယ်လိုဟောခဲ့တယ်လဲဆိုတာဟောကြားပေးခြင်းဖြစ်တယ်ဒီတော့ဘုန်းကြီးကဒီမေးခွန်းကိုတိုက်ရိုက်မဖြေတော့တရားဓမ္မတွေအနေနဲ့ကဘုန်းကြီးတို့လူပေါင်းဆိုတာကမြတ်စွာဘုရားလက်ထက်မတိုင်ခင်ယနေ့ချင်းတိစ ဆင်းရဲချမ်းသာဆိုတာတွန်တွဲနေတတ်ပါတယ်။ဆင်းရဲမှုချမ်းသာမှုကွဲပြားနေသည်မျှတိုးပေးတဲ့ပုဂ္ဂိုလ်နဲ့တိုးယူတဲ့ပုဂ္ဂိုလ်ဒါတွေဟာအမြဲတမ်းရှိနေမှာပဲ။ရှိနေတော့ဘုန်းကြီးကဒါကြောင့်မို့ဒီတကားနှစ်ယောက်လုပ်ငန်းရှင်တစ်ယောက်မိလိုက်တဲ့မိကုံလေးကိုတရားအဖြစ်ဟောရရင်ကောင်းပါပဲဆိုပြီးခုတလောမှာဒီတရားကိုဟောနေတာပါ။အဲ့တော့နောင်ချိန်မှာလည်းပဲဆင်းရဲချမ်းသာကွဲပြားမှုရှိနေမှာပဲ။ရှိတော့ဆင်းရဲတဲ့ပုဂ္ဂိုလ်တွေကချမ်းသာတဲ့ပုဂ္ဂိုလ်တွေကငွေယူမှာပဲ။အဲ့တော့ဘလို့စိတ်ထားနဲ့လုပ်ရင်အပြစ်ကင်းတယ်လေ။ဘလို့စိတ်ထားနဲ့လုပ်ရင်အပြစ်ကြီးတယ်လေ။ဆိုတော့ဒါလေးကိုသိစေခြင်းလို့ဟောခြင်းဖြစ်တယ်ပေါ့။နောက်ထပ်ဘုန်းကြီးတာရကဖြစ်နေ။မြတ်စွာဘုရားလက်ထက်ကဖြစ်ပြခဲ့တဲ့ဇလံလေးတွေနဲ့ပြောပြပါဦးမယ်။ဒါလေးတွေကလည်းပဲအင်မတန်မှဒီဆုံးဖြတ်ချက်ကိုအထောက်အကူပြုပါလိမ့်မယ်။ပထမဆုံးဘုန်းကြီးဘာပြောခြင်းတယ်ဆိုတော့ဗိဓိတာရမင်းကြီးရဲ့အကြောင်းကိုပြောခြင်းပါတယ်။ဗိဓိတာရမင်းဆိုတာကဘုန်းကြီးတို့ရာဇဂျုံမြို့မှာထီနန်အုပ်ချုပ်မင်းလုပ်တာရာဇဂျုံမြို့ဆိုတာခုချိန်ထိဘုန်းကြီးတို့အိန္ဒိယနိုင်ငံဖျားဘူးသွားလို့ရှိရင်ရှိပါသေးတယ်အဲ့ဒီမှာဒေသကုတ်တောင်နေရောတောင်ငါလုံးကားခုတဲ့ရာဇဂျုံမြို့တီးခဲ့တဲ့မြို့ရိုးတွေရောခုချိန်ထိရှိနေပါသေးတယ်အဲ့တော့ရာဇဂျုံမြို့ကိုအုပ်ချုပ်တဲ့ရှင်ဘရင်လုပ်နေတဲ့ဗိဓိတာရမင်းဟာဘယ်လိုလဲဆိုတော့တောတာကရှင်ဘရင်မှာမြတ်စွာဘုရားရှင်ကိုတော်မြတ်30နဲ့တက်တော်30နဲ့5နှစ်မှာဖရာချေရောက်တော့ဓမ္မစက်ကြာနတ်တက္ကလမက္ကနာတုံခေါ်တော်မူပြီးပိဇဝဂီ5ဦးရဟန္တာဖြစ်သွားတယ်။နောက်တကယတာမှုရှိတဲ့တထေတ54ယောက်အလုံး55ယောက်လည်းပဲရဟန္တာတွေဖြစ်ကုန်ကြတယ်။အဲ့တော့ရဟန္တာပေါင်း60ဖရာရှင်ရောဆိုရင်60နဲ့တပါ။အဲ့ဒီအချိန်မှာမြတ်စွာဘုရားကပထမဝါကျွတ်ပြီးတဲ့အခါမှာရဟန္တော60ကိုဒေသစာတိကြွကြလူများချမ်းသာအောင်တရားတွေဟောပြောကြဆိုပြီးတော့လွတ်လိုက်ပြီးတော့ကိုတော်တိုင်ရတော့ဥရုဝေလာတော်ကိုကြွားတော်မူပါတယ်။လံပီးမှာဗဒ္ဒဝတ်ကြီးညီနောင်30နဲ့တွေ့တော့မြတ်စွာဘုရားကတရားပြလိုက်တဲ့အခါအဲ့ဒီညီနောင်30ရာလည်းပဲတချို့သောတာပန်တချို့သက္ကရာပန်တချို့နာဂံဖြစ်သွားပါတယ်။မြတ်စွာဘုရားရှင်ဆက်လက်ပြီးတော့ဥရုဝေလာတော်ကိုကြွားပြီးတော့ဥရုဝေလာကတ္တပနတိကတ္တပတရားကတ္တပဆိုတဲ့ညီနောင်30မှုရှိတဲ့ယသိတ္တထောင်ကိုမြတ်စွာဘုရားတရားဟောတကူဒီပြနောက်ဆုံးမှာအာရိတတုတ်တံကိုဟောပြီးတော့ဒီရသိဤနောင်သုံးနဲ့တထောင်မှာလည်းပဲရဟန္တာတွေဖြစ်ကုန်ကြပါတယ်။နောက်အဲ့ဒီကနေမြတ်စွာဘုရားပဲကြွလဲဆိုတော့မြတ်စွာဘုရားဥရုဝေလာတော်ကနေရာဇဂျုံမြို့ကိုကြွတော်မူတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ဗိဓိတာရမင်းကဖျားဖြစ်လို့ချင်းကြွခဲ့ဖို့ရာအတွက်လျှောက်ထားခဲ့ပြီလေ။ဒီဟာကိုကြောင့်မို့ပဋိညင်ကြောင့်မြတ်စွာဘုရားကြွတယ်။ကြွတော့ဗိဓိတာရမင်းကလည်းပဲပုံနာပေါင်း32,000နဲ့တူတရားဒါနာတော့မြတ်စွာဘုရားကတရားကြီးတိုက်ကျွေးလိုက်တယ်။အဲ့တော့တရားပွဲနဲ့ပြီးရောဘုန်းကြီးတို့ဗိဓိတာရမင်းနဲ့ပုံနာပေါင်းတသိန်းနဲ့တသောင်းမှာသောတာပန်ဖြစ်ပြီးတော့ကျန်တဲ့တသောင်းကတော့တရဏဂုံတည်ပြီးတော့ဗုဒ္ဓဘာသာဝင်တွေဖြစ်သွားကြပါတယ်။အဲ့တော့မြတ်စွာဘုရားနဲ့ဗိဓိတာရမင်းကြီးကစပြီးတော့ဖူးရရင်ဖူးဖူးခြင်းပဲဗိဓိတာရမင်းကြီးဟာသောတာပန်ဖြစ်သွားတယ်တဲ့ဘုရားရှင်လည်းပဲတတ်တော်ငယ်ရွယ်ပါသေးတယ်ဗိဓိတာရမင်းနဲ့ငယ်ရွယ်တဲ့အချိန်မှာအဲ့ဒီပထမဆုံးဖူးထရတဲ့အချိန်မှာပဲသောတာပန်ဖြစ်သွားတဲ့ဗိဓိတာရမင်းကြီးဟာဘုန်းကြီးတို့ရာဇဂျုံမြို့မှာထီနန်အုပ်ချုပ်မင်းလုပ်နေခဲ့ပါတယ်။တနေ့တော့ဘာဖြစ်လဲဆိုတော့ရာဇဂျုံမြို့ရဲ့အစွန်ဖျားကျတဲ့ရာဇဂျုံမြို့ဗိဓိတာရမင်းကြီးအုပ်ချုပ်တဲ့နိုင်ငံရဲ့အစွန်ဖျားကျတဲ့နေရာတစ်ခုမှာတပုံတွေထကြွတောင်းကြံကြရတယ်။အဲ့တော့လူတွေစာဝတ်နေရေးအဆင်မပြေဖြစ်ကြလုပ်ငန်းတွေလုံးလုံးမရပညာရေးတွေပြတ်ကြတပုံတည်းများတွေရဲ့ညှင်းဆဲတံကိုခံရတယ်ဗိဓိတာရမင်းရဲ့ကြားတော့စစ်တပ်ရဲ့အကြီးအကဲဖြစ်တဲ့အမတ်ချုပ်ကြီးတွေကိုခေါ်ပြီးတော့ဘလို့မင်းရှိလိုက်ကြဆိုတော့ကိစ္ဆတာဗနေပိစံတံအုတ်စီနတ်ထဗနေမောင်းတို့ကိစ္ဆတာသွားကြကုန်တော့ပိစံတံအစွန်ပြားကြနေတဲ့တပုံထနေတဲ့အရက်ကိုအုတ်စီနတ်ထစီပင်တူပွားအောင်စောင့်ရှောက်ကြကုန်တော့တဲ့ဒါဗိဓိတာရမင်းကြီးကသူရဲ့စစ်တရဲ့ကြီးခဲ့ဖြစ်တဲ့မတ်ချုပ်ကြီးတွေကိုမောင်းတို့တဲ့သွားကြသွားပြီးတော့အဲ့ဒီတပုံနေထနေတဲ့တိုင်းသူပြည်သားတွေဒုက္ခရောက်နေတဲ့အဲ့ဒီအရက်ကိုသွားပြီးတော့တိုင်းသူပြည်သားတွေအတွက်လုပ်ငန်းတွေအချင်းပြေအောင်ဆောင်ရွက်ပေးကြပါစာဝန်တွေပြေလျောင်ဆောင်ရွက်ပေးကြပါတက္ကိုသမ ्या ရှင်ကကင်းအောင်လုပ်ကြပါလို့မိန့်ကြားတော်မူလိုက်ပါတယ်ဒါလေးကိုခေါင်းကြီးတို့သိချာတတိထားကြည့်ပါပြီးရင်ခေါင်းကြီးနည်းနည်းကောက်ချက်ဆွဲပြီးတော့တင်ငန်းစာယူစရာလေးတွေထုတ်ပြပေးပါမယ်အဲ့တော့ဒီစကားကိုကြားတဲ့အခါမှာအမတ်ကြီးတွေကလည်းပဲဝန်ခံကြတယ်။အဲ့တော့တချို့သင်ရှားတဲ့ဘုံမူတွေတက်မှုတွေကသူတို့စစ်တိုက်သွားရမှာကိုသိတော့ဘလို့တွေးကြလဲဆိုတော့ဘလို့ကြံစီကြလဲဆိုတော့ဩတဲ့ငါတို့ဟာစစ်တိုက်ရတာပျော်မွေ့နေတဲ့အတွက်စစ်တိုက်ရတဲ့နေရာမှာကျင်လည်နေရတဲ့အတွက်ငါတို့မှာအကုသိုလ်တွေလုပ်ရနေတယ်တဲ့အကုသိုလ်တွေလုပ်ရရောက်တယ်။ မကောင်းမှုအကုသိုလ်တွေကငါတို့ရဲ့နှလုံးသားမှာတနေ့တစ်ခြားတိုးပွားလာတယ်။ငါတို့ဘယ်လိုနည်းနဲ့မြန်အကုသိုလ်ကရှောင်ကျဉ်နိုင်ပါမလဲ။ဘယ်လိုနည်းနဲ့မြန်ကုသိုလ်တွေပြုလုပ်နိုင်ပါမလဲလို့အင်မတန်မှထင်ရှားတဲ့စစ်သားတွေ၊ဗိုလ်မှုတွေ၊တပ်မှုတွေကဒီလိုတွေးတော့ကြတယ်။တွေးတော့သူတို့ဘယ်လိုအကြံတစ်ခုရလဲဆိုတော့ဩတာကီဝင်မင်းသားမြတ်စွာဘုရားရဲ့သားတော်ယဟန်တွေဟာမြတ်မြတ်တတကျင့်ကြတယ်တရားသဖြင့်ကျင့်လေရှိကြတယ်မြတ်တော်ကျင့်ကိုကျင့်ကြတယ်သီလရှိကြတယ်ကိုကျင့်တရားကောင်းကြတယ်မှန်တာဟုတာပြောကြတယ်အဲ့တော့ငါတို့တကယ်လို့များအဲ့ဒီယဟန်တော်တွေတန်းမှာယဟန်ဝတ်ကြလို့ရှိရင်ငါတို့လည်းပဲမကောင်းမှုကနေရှောင်ကျင်ပြီးသားဖြစ်ကြလိမ့်မယ်နောက်ပြီးတော့ကုသိုလ်ကောင်းမှုတွေကိုလည်းပဲပြုလုပ်ပြီးကြဖြစ်ကြလိမ့်မယ်လို့အတွေးပေါက်ကြတယ်အဲ့တော့စစ်တရားမှာကြောက်ပြီးတော့အကုသိုလ်ဖြစ်မှာဆိုးပြီးတော့သူတို့ဟာယဟန်တော်တွေတန်းသွားပြီးတော့သင်္ကန်းဝတ်ကြတယ်ယဟန်တော်တွေကလည်းပဲရှင်ပြုပေးကျန်းခံပြီးလှုပ်လိုက်ကြတယ်ပေါ့အဲ့တော့စစ်တိုက်ခါကြီးကြတော့ဆော့ဆော့ကစစ်တရဲ့ကြီးကဲဖြစ်နေတဲ့အမတ်ချုပ်ကြီးတွေကထင်ရှားတဲ့တမှုတွေဘုံမှုတွေသူတို့ပြောင်းနေတာတွေ့တော့ဘယ်သွားတယ်လဲစုံစမ်းလိုက်တဲ့ကနောက်ဆုံးတော့ပင်ခန်းဝက်သွားတယ်ယဟန်ပြုသွားကြတယ်လို့တရင်ကြတော့သူတို့ကကဲ့ရဲ့စကားဆိုကြတယ်ဩယဟန်တော်ရှင်မြတ်တွေကလည်းဘာဖြစ်လို့ရှင်ပြန်ရဲ့စစ်မှုတန်းစစ်သားတွေတမှုတွေကိုဘာဖြစ်လို့ယဟန်ပြုပေးကြတာပါလဲဆိုပြီးတော့စိတ်မကောင်းဖြစ်ကဲ့ရဲ့ကြကဲရပြီတော့ပါပြည့်တယ်ဗိမိတရာမင်းကြီးကိုသွားပြီးတော့တန်တော်ဦးတင်ရပါတယ်ဗိမိတရာမင်းကြီးကိုတန်တော်ဦးတင်တဲ့ကဗိမိတရာမင်းကြီးကဗုဒ္ဓဘာသာဝင်ဖြစ်တယ်အဲ့တော့တန်တော်ဦးတင်တဲ့အခါမှာဗိမိတရာမင်းကြီးကတရားသူကြီးတွေကိုခေါ်ပြီးတော့တရားသူကြီးဖြစ်တဲ့အမတ်ကြီးတွေကိုခေါ်ပြီးတော့မေးတယ်အမတ်ကြီးတို့တဲ့ရှင်ဘီရဲ့မင်းမှုတန်းတွေကိုရဟန်းခံပေးလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မျိုးကဘယ်ဥပဒေဘယ်အပြစ်မှုကိုကျူးလွန်ရရောက်ပါတယ်လို့မေးလိုက်ပါတယ်။မေးလိုက်တဲ့အခါမှာအမတ်ကြီးတွေကလည်းပဲဗုဒ္ဓဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေပါနေတော့ဘယ်လိုလျှောက်ကြတယ်ဆိုတော့အရှင်မင်းကြီးတဲ့တမတ်တကျမ်းမှာလာပါတယ်။ရဟန်းခံပေးတဲ့အခါမှာမင်းမှုတန်စစ်သားတွေကိုရဟန်းခံပေးတဲ့အခါမှာဥပိ္ပဇေဆိုတာအဓိကကြပါတယ်။မိဘသက်ွယ်လည်းပဲဖြစ်ပါတယ်။အဲ့တော့မိဘသက်ွယ်ဖြစ်တဲ့ဥပိ္ပဇေတွေရဲ့ခေါင်းကိုဖြတ်ထိုက်ပါတယ်တဲ့။နောက်ပြီးတော့ကမ္ဘာဝါစာရွတ်ပေးတဲ့ယဟန်တော်တွေဆိုတာလေဒုတိယအရေးကြီးဆုံးဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကမ္ဘာဝါစာရွတ်ပေးမှာယဟန်ဖြစ်ကြတော့အဲ့ဒီကမ္ဘာဝါစာရွတ်တဲ့ယဟန်တော်တွေရဲ့ရှာကိုဖြတ်ပြီးတော့ထုတ်ပြထိုက်ပါတယ်တဲ့။နောက်ပြီးတော့အဖို့ဖြစ်နေအခုဖြစ်နေကာရကတန်ကလုတ်တဲ့ဂိုင်းတန်ကတွေကိုတော့သူတို့ရဲ့နံရုပ်ကိုထက်ဝက်ရိုက်ချိုးပြထိုက်ပါတယ်ဆိုဒီလိုပဲဓမ္မတက်ကျမ်းမှာရာဇတက်ကျမ်းမှာလာရှိပါတယ်လို့လျှောက်တင်ရတယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့နော်ဗိမိတာရာမင်းကြီးဟာဗုဒ္ဓဘာသာဝင်ဗုဒ္ဓဘာသာဝင်တောင်မှရိုးရိုးဗုဒ္ဓဘာသာဝင်မဟုတ်ဘူးသောတာပန်အရိယာသူတော်ရှင်ဗုဒ္ဓဘာသာဝင်ရှင်ဘုရင်တပါးဖြစ်ပါတယ်အဲ့တော့ယဟန်တို့ဒီပေါ်မှာဘုန်းကြီးတို့ဥကောင်းကိုဖြတ်ပြရမယ်ကောင်းကိုဖြတ်ရမယ်နောက်ပြီးတော့ရှားကိုဖြတ်ရမယ်နံရိုးရိုက်ချိုးရမယ်ဆိုပြီးတော့ဗုဒ္ဓဘာသာဝင်မဟုတ်တဲ့အမတ်ကြီးတွေတောင်းဆိုလာတဲ့အခါဥပဒေမှာဒီလိုရှိပါတယ်ဆိုတော့ဘယ်လိုခံစားရမလဲစဉ်းစားကြည့်ပေါ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းကိုယ့်ရဲ့မျက်မှောက်မြင်ကြားနေရတော့တန်ဃာတော်ရှင်ရဲ့ညှိစက်ခံရတယ်ဆိုရင်ဘယ်လိုခံစားရတယ်ကိုကျင်းစာကြည့်ရင်ဒါတွေကသိနိုင်ပါတယ်အဲ့တော့ဘာဖြစ်လဲဆိုတော့ဗိမိတရာမင်းကြီးကမြတ်စွာဘုရားထံသွားတယ်သွားပြီးတော့မြတ်စွာဘုရားကိုလျှောက်ထားတယ်မြတ်စွာဘုရားတဲ့မင်းကြီးဆိုတာတန်ကြီးအောင်ချုပ်တဲ့ပုဂ္ဂိုလ်ကြီးဆိုတာတချို့ဟာသာသနာတော်ကိုမကြည်ညိုတဲ့တရားတရားမရှိတဲ့ပုဂ္ဂိုလ်ကြီးဆိုတာရှိတတ်ပါတယ်တဲ့အဲ့ဒီလိုတရားတရားမရှိတဲ့သာသနာတော်ကိုမကြည်ညိုတဲ့ပုဂ္ဂိုလ်ကြီးရှင်ဘီရင်ကြီးရှိလာတဲ့အခါမှာတခါတည်းရန်အကြောင်းမို့အကြောင်းရှာပြီးတော့အကြောင်းနည်းငယ်မြတဲ့ယဟန်တော်ကြီးကိုညင်စေနှိမ့်ဆက်နိုင်ရပါတယ်တက်ဖြတ်နိုင်ရပါတယ်မြတ်စွာဘုရားတဲ့ဒါကြောင့်မို့ယဟန်တော်ကြီးဟာမင်းမှုတန်းတွေကိုအစိုးရဝန်ထမ်းတွေကိုယဟန်ပြုမပေးကြပါနဲ့မြတ်စွာဘုရားလို့မြတ်စွာဘုရားကိုတောင်းပန်လျှောက်ထားတယ်အဲ့တော့မြတ်စွာဘုရားလည်းပဲဗိမိတရာမင်းမြတ်ကိုတရားကြီးတိုက်ကြည့်ပြီးတော့ပြန်လွတ်လိုက်တော့ဗိမိတရာမင်းကြီးလည်းပဲဝမ်းမြောက်ဝမ်းသာနဲ့ပြန်သွားတယ်အဲ့တော့ယဟန်တော်တွေကိုစူဝေးတဲ့နေရာမှာမြတ်စွာဘုရားကနေကြတော့မြတ်တဲ့ယဟန်တို့တဲ့မင်းမှုတန်အစိုးရဝန်ထမ်းတွေကိုခွင့်ရမရဘဲနဲ့တိတန့်ခွင့်ပြုချက်မရဘဲနဲ့ယဟန်ခံမပေးရယဟန်ခံပေးလို့ရှင်ဒုက္ခအားဖြင့်တင့်စေလို့မြတ်စွာဘုရားကဗိမိတရာမင်းရဲ့စကားကိုလိုက်ရောပြီးတော့ဥပဒေပင်ရခဲ့ပါတယ်။ဒါကြောင့်ဘုန်းကြီးတို့ခုခေတ်မှာယဟန်ခံတဲ့ကဒုတိယဘာယဟန်ခံတဲ့ပုဂ္ဂိုလ်တွေဆိုရင်သိတာရပါပဲ။တိမ်ထဲမှာမေခွန်းလေးတစ်ခုပါတယ်။ပါလဲဆိုတော့တင်ရမင်းမှုတန်လာကစားမဟုတ်ဘူးလား။မဟုတ်ပါဗျာ။အဲ့ဒါကြမှာဝေဖန်ရှိပါတယ်။မင်းမှုတန်လာကစားဖြစ်ပြီးတော့ခွင့်ရယူထားတယ်ဆိုရင်လေအဲ့ဒီအချိန်မှာမင်းမှုတန်လာကစားမဟုတ်ဘူးလို့ပြောလို့ရတဲ့အတွက်ရှင်ပြူကောင်းယဟန်ပြူကောင်းပါတယ်။အဲ့တော့ခွန်ကြီးတို့ဒီဇယ်လန်းလေးကိုခွန်ကြီးပြန်ပြီးတော့ကောက်ချက်ချကြည့်မယ်။ အဲ့တော့ဒီကောက်ချက်လေးကိုဘုန်းကြီးရနေပြီးတော့ကြပြလေးစီထားတယ်ဒီကြပြလေးကိုမိမိတို့ရဲ့နှလုံးသားထဲမှာခိတ္တခဏပဲဖြစ်ဖြစ်ကိန်းအောင်သွားအောင်မြတ်စွာဘုရားရဲ့အဆုံးအမတွေနှလုံးသားထဲတည်တံ့သွားဘုန်းကြီးရရှိရဆိုပေးမယ်ကဲအလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်ရှားစကြူမာပိန်ဒီတာမန်စွာအုပ်ချုပ်သည်ရှားစကြူမာပိန်ဒီတာမန်စွာအုပ်ချုပ်သည်ပိန်ဒီတာရာမင်းမြဟာတောတာပန်ဖြစ်သည်ပိန်ဒီတာရာမင်းမြဟာတောတာပန်ဖြစ်သည်တဘုံပေတံငိမ့်အေယံစီမံခံွယ်သည်တဘုံပေတံငိမ့်အေယံစီမံခံွယ်သည်စိတ်နေစိတ်ထားမွန်မြညာအပြစ်ကားမရှိသည်စိတ်နေစိတ်ထားမွန်မြညာအပြစ်ကားမရှိသည်ဒါလေးကိုဘုန်းကြီးကကောက်ချက်ထုတ်ထားတယ်အဲ့တော့ဗိနိတာရမင်းကရာဇဂြိုလ်မင်းမှာထီနံအုပ်ချုပ်မင်းလုပ်တယ်ရှင်ဘယင်အဲ့တော့သူဟာသောတာပန်မင်းရသဗျာနဲ့တွေ့တွေ့ရင်ဖူးဖူးရင်သောတာပန်ဖြစ်ခဲ့တဲ့မင်းဒါနဲ့ငါသောတာပန်လည်းဆိုပြီးအေးအေးဆေးမနေပါဘူးအာလုံးတန်းလူပြည်သားတွေတဘုံဘေးဒဏ်တွေထလာတဲ့အခါမှာတဘုံဘေးဒဏ်ငြိယရန်စီမံခံွယ်သည်တဲ့ဒါတွေကိုလောက်ရတာပဲကိစ္စတာဘယ်နည်းပိစံတံဥစီနတအမောင်တို့သွားကြပိစံတရရဲ့တဘုံတွေထနေတဲ့ရက်ကိုအာလုံးငြိမ့်ဤသွားအောင်တူပွားသွားအောင်စီပွင့်သွားအောင်စာဝနည်းပြည်လေသွားအောင်စောင့်ရှောက်ကြလို့ဗိဓိတာရမင်းကြီးကိုယ်တိုင်စီမံခဲ့ပါတယ်ဒီနေရာမှာဘုန်းကြီးတို့မသိတဲ့ပုဂ္ဂိုလ်ကပြောမယ်ပေါ့ဘာလဲဆိုတော့ဗိဓိတာရမင်းကြီးကလူသက်ခိုင်းတာလားသောတာပန်ကလူသက်သလားဒါမျိုးထင်နေရရှိတယ်ဘုန်းကြီးတို့တက်ချင်းဆိုတာပါဏာတိပါတာဆိုတာအကျယ်ပွားရင်၄မျိုးရှိတယ်ဒုစရိုက်၁၀ပါးအကျယ်ပွားရင်၄၀ဖြစ်တယ်နံပါတ်၁ကိုယ်တိုင်းလှုပ်တာနံပါတ်၂သူများခိုင်းတာနံပါတ်၃လှုပ်ချင်စိတ်ပေါအောင်စိတ်တွေနှိုးကြွားလောင်းနှိုးစော်ပေးတာနံပါတ်၄သူများလှုပ်တာကိုကြည့်ပြီးဝမ်းမြောက်ဝမ်းသာဖြစ်တာဒါဒီ၄ပါးနဲ့မြောက်လဲလို့ရှိရင်ဒုစရိုက်က၄၀ဖြစ်ပါတယ်ဒီလိုပဲသူများတက်တဲ့နေရာလူတက်တဲ့နေရာမှာလည်းပဲကိုယ်တိုင်းတက်ရင်လည်းလူတက်မှုပဲသူများကိုတက်ပါလို့ခိုင်းရင်လည်းလူတက်မှုပဲတက်ချင်စိတ်ပေါက်လောင်စိတ်သက်တည်းနှိုးဆွပေးတယ်ဒါကြောင့်မို့တက်ဖြစ်သွားတယ်ဒါလည်းပဲလူတက်မှုပဲသူများတက်ပြီးတဲ့အခါကောင်းနေกว่าဆိုပြီးတော့စိတ်ထဲကကြိတ်ပြီးတော့ဝမ်းပျောက်ဝမ်းသာဖြစ်တယ်ဒါလည်းပဲလူတက်မှုပဲအဲ့တော့ဘုန်းကြီးတို့ဒုစရိုက်ရဲ့7ပါးကိုမြှောက်လိုက်လို့ရှိရင်40ရှိတယ်ခုလည်းပဲဗိဓိတာရမင်းကြီးကကိုယ်တိုင်မလုပ်ပြီးမဲ့သူများကိုခိုင်းတဲ့အခါမှာဟာဗိဓိတာရမင်းကြီးကလူတက်ခိုင်းမလားဒါမျိုးတွေထင်စရာရှိလာတာပေါ့အဲ့တော့ဗိဓိတာရမင်းကြီးရဲ့စကားသုံးလုံးလေးကြည့်လိုက်ဘာလဲဆိုတော့ပိစံတရေရဲ့သွားပြီးတော့တဘုံလေးကိုနှိမ်ရင်းလိုက်ဒါမျိုးမသုံးပါဘူးနော်အဲ့တော့ဒီလိုမသုံးနဲ့ဘာလဲဆိုတော့ပိစံတရေရဲ့မှာတဘုံထကြွနေတဲ့ရဲ့မှာတန်းတူပြည်သားတွေစီပင်လောင်စိတ်ချမ်းသာလောင်စာဝနည်းပြည်လေလောင်တကူပြည်ရန်တွေကကင်းဝေးအောင်သင်တို့စောင့်ရှောက်ကြပါသွားပြီးတော့တိုးပွားစီပင်အောင်လုပ်ပေးကြပါလို့တန်းတူပြည်သားတွေစီပင်ခြင်းနဲ့စိတ်တန်းတူပြည်သားတွေစိတ်ချမ်းသာစေခြင်းနဲ့စိတ်အိုရဦးရီအိမ်ဒီတိုက်တာတွေစီပင်စေခြင်းတဲ့စိတ်စောင်းနေပြီးလဲစေခြင်းတဲ့စိတ်လုပ်ငန်းတွေဆောင်ရွက်နိုင်စေခြင်းတဲ့စိတ်ဒီစိတ်လေးနဲ့ခိုင်းလိုက်တဲ့အတွက်စိတ်ထားကမွန်မြတ်နေပါတယ်အဲ့တော့စိတ်လေးစိတ်ထားမွန်မြတ်냐အပြစ်ကားမရှိဘူးတဲ့ဒီလိုစိတ်ထက်မွန်မြတ်တဲ့စိတ်တွေနဲ့ဆောင်ရွက်လိုက်တဲ့အတွက်ဒိဋ္ဌိတာရမင်းကြီးမှာတွားပြီးတော့ပြစ်တင်စရာမလိုပါဘူးဘုန်းကြီးတောင်ကျုပ်မာကလုံးဆရာတော်ဘုရားကြီးလည်းပဲတောင်ကျုပ်ကတောင်ထုံးစံရအဖိတ်တွေမှာကြောင်းရှင်းရပါတယ်ကြောင်းရှင်းတဲ့ကဆရာတော်ဘုရားကြီးကဘယ်လိုမိန့်လဲဆိုတော့เจ้ามาพ่อจิตปูเปลี่ยนในบาริตั้งนี่แต่คาดาริโอดิเพศีเล่แต่คามาตรุเยไอ้ยาดิเป็ดซี้บาดิสุดะใส่เนี่ยไม่ลงเนี่ยตาธนารอีตันชิ้นมาดิตาธนารอีเจ็ดติสิบาดิอส่องอูนี่จาจีสว่าไข่ขั้นปิ๊ดเจ็ดติสิบาดิสุดะใส่เนี่ยลบบาเด้อะแล้วพ่อจิตปูเปลี่ยนนี่กูตั้วปิ๊ดดิเพศีเนี่ยเล่แต่สุดะไอ้นี่เป็ดกวนน่ะบ่ตรุเตชินเตเวสิตรุใส่เนี่ยลงยิอเป็ดจีบาเด้อดิโลมาหมดไปเนี่ยจ้องไตจีตันชิ้นมุตาธนารอีตันชิ้นมุเมษวาพยาเยซုံးมาดิနာထောင်ပြီးတော့မြတ်စွာဘုရားကိုပူဇော်ခြင်းလို့ကြောင်းကံတွေဟာရေရှည်တည်တတ်အောင်လို့ဆိုတဲ့စိတ်နဲ့တပြည့်စည်းလိုက်နေအပြစ်ကင်းပြီးတော့ကုသိုလ်တောင်ရပါတယ်တဲ့ ဒါကြောင့်မို့စိတ်နေစိတ်ထားမွန်မြင်များပြေကားမရှိသည်တဲ့ဗိမိတာရမင်းနဲ့တောတာပန်ဖြစ်ပြီးတော့တန်းကြီးအုပ်ချုပ်တယ်တန်းကြီးအုပ်ချုပ်ပြီးတော့ဒီလိုအရေးရာတွေကိုစီမံခဲ့တယ်စိတ်ထားကောင်းကောင်းနဲ့စီမံရင်အပြစ်မရှိဘူးမွန်မြတ်တဲ့စိတ်ထားနဲ့လုပ်ရင်အပြစ်မရှိဘူးတဲ့ဒါကြောင့်ဘုန်းကြီးတို့အတိုးပေးတဲ့နေရာမှာလည်းပဲဒါမျိုးဆုံးဖြတ်လို့ရတယ်ဆိုတာဘုန်းကြီးကတာရကအနေနဲ့ထုတ်ပြခြင်းဖြစ်ပါတယ်နောက်တစ်ချက်ကဘာပြောခြင်းလဲဆိုတော့ဘုန်းကြီးတို့ဒီမြတ်စွာဘုရားကဗိမိတာရမင်းကြီးကလာလျှောက်တဲ့အခါမှာယဟန်မပြုတ်သေးပါနဲ့ဗျာတဲ့အဲ့တော့ဒါမျိုးလျှောက်တဲ့ကမြတ်စွာဘုရားကယဟန်ပြုတ်တယ်ဆိုတာဘုန်းကြီးတို့စဉ်းစားကြည့်တော့ကုသိုလ်ရတဲ့လို့မှန်တဲ့လို့ပဲဒါပေမဲ့လို့မြတ်စွာဘုရားကမှန်တိုင်းဖွင့်မပြုတ်ပါဘူးတစ်ချိန်မှာယဟန်တို့တွေဒုက္ခရောက်မယ်အန္တရာယ်ရောက်မယ်သာသနာတော်ကအကြီးညိုမဲ့တဲ့မင်းနေနဲ့တွေ့လို့ရှိရင်ဒါမျိုးကိစ္စတွေကအသက်ကြီးရန်ရှာခံရနိုင်တဲ့အတွက်မြတ်စွာဘုရားရေရှည်ကြည့်ပြီးတော့မှန်တယ်ကောင်းတယ်ဖြစ်ပြီမလို့ရေရှည်အကျိုးမရှိဘူးဆိုရင်မြတ်စွာဘုရားဖွင့်မပြုတ်ခဲ့ဘူးဆိုတာဒါသင်ခန်းစာတည့်ရဲ့ယူနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့မိဘတွေလှုပ်တဲ့ပုံကိုယ်တွေဆရာသမားလှုပ်တဲ့ပုံကိုယ်တွေကလည်းပဲငါမှန်တာလှုပ်တာပဲငါကုသိုလ်ရတာလှုပ်တာပဲဒါနဲ့သွားပြီးတော့ဘုန်းကြီးတို့ကောင်းမှမအသိပါဘူးတချို့ကတော့ကောင်းမှကြတယ်။ဘာဖြစ်လဲစာမုဂ္ဂရဲ့နေနေပြီးကက်ဆက်ကြီးတွေအကျယ်ကြီးတွေဖွင့်တရားသိက္ခာကြီးတွေခုနေကြရှေ့ရဖွင့်သူများတွေနားမခံတော့ဖွင့်ငါတရားဖွင့်တာပဲသွားပြီးတော့ကောင်းမှမအသိပါဘူး။ကိုကတရားနာတယ်ဘေးမှာစာမုဂ္ဂရဲ့လုံးမဲ့ကလေးသူငယ်တွေရရှိနေတယ်ဆယ်တန်းစာမုဘွယ်တွေရှိနေတယ်ငါတရားဖွင့်တာပဲဆိုပြီးအကျေအော်ကြီးကြီးတွေသွားဖွင့်အပြစ်တွေဖြစ်တာပဲမြတ်စွာဘုရားတောင်းမှမှန်ကန်နေမဲ့ကုသိုလ်ရမဲ့လုပ်ငန်းဖြစ်ပေမဲ့ဗိမိတာရမင်းကြီးရှောက်ထားတဲ့အခါမှာနောက်ရည်ရည်အကျိုးမရှိတဲ့အတွက်မြတ်စွာဘုရားတောင်းမှဗိမိတာရမင်းကြီးစကားကိုလိုက်ရောပြီးတော့ခွင့်ပြုခဲ့တယ်တဲ့သိခါဖို့ပြင်ရခဲ့တယ်ဒါလေးတွေကဘုန်းကြီးတို့အတွက်သင်ခန်းစာယူစရာဒါကြောင့်တခါတရံမှမှန်ကန်တဲ့လုပ်ပေမဲ့တရားဖွင့်တာတွေတို့အော်ကြီးဟဲ့ကြီးဆက်ကြီးတွေဖွင့်တာတွေတို့မှန်တာလို့ဒီမဲ့သူများထိခိုက်နေဆိုရင်ဒါမြတ်စွာဘုရားတန်းစီကိုလိုက်တော့အပြင်မလုပ်တင်ဘူးလို့သင်ခန်းစာယူလို့ရပါတယ်အဲ့တော့ဘုန်းကြီးတို့ဒီအတိုးပေးတဲ့ကိစ္စမှာလည်းပဲစိတ်ထဲဟာအဓိကအတိုးပေးတာဗိမိတာရမင်းစေခိုင်းတာလောက်တောင်းမှဘုန်းကြီးတို့မကြီးကျယ်ပါဘူးဒါကြောင့်စိတ်ထားတက်ဖို့လိုအပ်ပါတယ်ဘုန်းကြီးကဒီတရားဟောနေတာကပျောက်ထိုးပင့်ပေါ်နဲ့လုပ်နေတာမဟုတ်ပါဘူးဒါတွေကိုလှုပ်ဖို့ပြောနေတာမဟုတ်ပါဘူးသို့တော့မလွဲလာမရှောင်လာလို့လှုပ်လို့ရှိရင်စိတ်ထားသိရေးကြည့်တယ်ဆိုတာသိကြခြင်းလို့ပါဘုန်းကြီးတို့လာသားရွယ်လေးတွားပြီးတော့မိကြီးခဲကင်တယ်အပူလောင်ပါပဲအဲ့ဆယ်နှစ်ဆန်းကားနှစ်တိတက်တဲ့ရွယ်ပုဂ္ဂိုလ်ကမိကြီးခဲကင်လို့ရှိရင်တော့သူဟာလက်ကလေးဟိုဘက်နဲ့ဒီဘက်နဲ့ကင်လို့ရှိရင်အပူလောင်တတ်တာပေါ့အဲ့တော့သိတဲ့စိတ်ထားနဲ့လှုပ်လို့ရှိရင်အပြစ်ဆိုတာကင်းတတ်ပါတယ်စိတ်ထားကရေးကြည့်တယ်ဆိုတာသိကြခြင်းလို့ဒီတရားကိုဟောပြခြင်းဖြစ်တယ်နောက်တစ်ခုကိုဒီတာတကာလေးတစ်ခုပြောပြအောင်မယ်အဲ့တော့ရာဇကျိုးတစ်ထေးသမီးရဲ့တယောက်အကြောင်းပေါ့စိတ်ထဲနဲ့ဆက်ပြီးတော့အပြစ်ကင်းဖို့စိတ်ထဲနဲ့ဆက်ပြီးတော့အပြစ်ကြီးပုံလေးပေါ့ရာဇကျိုးမျိုးမှာဘုန်းကြီးတို့တစ်ထေးသမီးတယောက်ရှိတယ်ဒီတစ်ထေးသမီးဟာဘုန်းကြီးတို့အင်မတန်ချမ်းသာတော့မိဘကခုနှစ်ထပ်တိုက်ကြီးနဲ့ထားပြီးတော့အပေါ်ဆုံးတက်မှာအင်မတန်ကျက်တည်ရှိတဲ့တိုက်ခန်းနဲ့ထားပြီးတော့ပြည့်စုံလို့ဒီကိုမျိုးသမီးအဖို့တယောက်ပေးထားတယ်။ဒီနေ့တော့ဒီမျိုးသမီးလေးဟာညနေခင်းမှာဗရင်ပေါက်ဖွင့်လိုက်တဲ့အချိန်မှာဘာသွားပြီးတော့တွေ့ရတယ်ဆိုတော့မုံဆိုးတယောက်ကိုတွားတွေ့တယ်။ဒီမုံဆိုးကဘုန်းကြီးတို့လဲပေါ်မှာရောင်းချဖို့ရအတွက်အသားတွေ၊သမင်သားတွေ၊ခြေသားတွေစသည်ပါမှာပေါ့။အဲ့ဒီအသားတွေကိုလဲပေါ်တင်ပြီးတော့ရာဇီယိုမျိုးလေးကိုအသားရောင်းဖို့ဝင်လာတဲ့မုံဆိုးကိုတွားတွေ့တယ်။ဒီမုံဆိုးကမုံဆိုးလုံလုံနေတာပါ။ဒီဟာကြော်ဝင်ပေါင်း900ဆိုတန်းပေါင်း900ဒါတွေကိုယူယူသွားပြီးတော့တော်ထဲမှာသွားအသားတွေသားကောင်တွေကိုတတ်တက်ပြီးတော့တတ်ဖြတ်ပြီးတော့အသားရောင်းတဲ့အလုပ်ကိုလုပ်တယ်ပေါ့တနေ့တော့အဲ့ဒီတကားပေါက်ဖွင့်ကြည့်တဲ့အချိန်ဒီမိုဆုပ်ကိုမြင်တော့တထေးသမီးကတိတ်ပြီးတော့မေတ္တာမျှသွားတယ်ချစ်ခင်ဆွဲလန်းသွားတယ်ဘာဖြစ်လို့ချစ်ခင်ဆွဲလန်းရတာလဲဆိုတော့ဒီကဘာမှာပဲတတပ္ပဘုရားရှင်လက်ထက်တုန်းကသူတို့ဟာဇနီးမောင်နှံဖြစ်ခဲ့တယ်ဇနီးမောင်နှံဖြစ်ခဲ့တော့သား9ယောက်လည်းပဲမွေးဖွားတယ်သား9ယောက်ကနေပြီးတော့ခြေမ9ယောက်အလုံးမိသားစု16ယောက်ပေါ့သူတို့ကတတပ္ပဘုရားရှင်ပရိနိဗ္ဗာန်ဆံပြီးတဲ့နောက်မှာဓာတုစီတီတည်တဲ့အခါမှာသူတို့မိသားစုကမြတ်စွာဘုရားစီတီကိုသူတို့ကိုသူတို့ကြုံဖြစ်တဲ့အနံပြီးတော့ငွေတွေလည်းပဲတင်ရှိပြီးတော့လူတွေဝေယဝဆတွေလည်းပဲကိုယ်တိုင်လုပ်တယ်နှစ်တောင်းကျော်ကာလပတ်လုံးဒီအလုပ်တွေစိတ်ကူကိုယ်တူနဲ့တရားသီလစာကပညာမျှမျှတတနဲ့ယုံကြည်ချက်တူတယ်ကိုချင်းသီလတူတယ်ဆွတ်လွတ်နေတာကမှုတူတယ်အသိပညာတူတယ်ဒီတူများချင်းလေးပါနဲ့ဇေဒီတော်မြတ်ကိုတသက်လုံးဝေယဝဆလုံးပြီးတော့ငွေရည်ကြီးရောလူကိုယ်တိုင်ဝေယဝဆရောလုံးပြီးတော့ပြုစုခဲ့ကြတယ်ကုသိုလ်တွေယူခဲ့ကြတယ်အဲ့ဒီဘဝမှာလည်းပဲချစ်ချစ်ခင်ခင်ပါရမီတွေဖြည့်ပတ်တွေဖြစ်တော့ဒီဘဝမှာလာပြီးတော့တထေသမီးဖြစ်ရတယ်ဒီမျိုးသမီးကနတ်ပြည်ရောက်နတ်ပြည်ကနေပြီးတော့တထေသမီးလာဖြစ်အဲ့မို့ခုနမျိုးသားလည်းပဲနတ်ပြည်ကနေပြီးတော့သူတည်တဲ့ကကံအားလို့ဆိုပုထုဇဉ်ဆိုတော့မုတ်ဆိုးမျိုးမှာသွားဖြစ်တယ်ပေါ့ကျန်တဲ့သား9ယောက်ချွေးမ9ယောက်ကလည်းသူတို့ရဲ့သား9ယောက်ချွေးမ9ယောက်လာဖြစ်ကြတာပါပဲ အဲ့တော့ဒီလိုရှင်းဘုရားတော်ကအတူတကွပါရမီဖြည့်ပတ်နေဖြစ်နေတော့မြင်မြင်စိတ်ဝင်စားပြီးတော့သူ့ရဲ့အလုပ်ကျွေးလူသမီးလေးကိုစုံစမ်းထားလိုက်တယ်။ဘယ်ချိန်မျိုးကထွက်မှလဲသိအောင်လုပ်ခဲ့ပါ။လက်ဆောင်ပေးပြီးတော့သိအောင်လုပ်ခဲ့ပါဆိုတော့မျိုးသမီးရဲ့လည်းသွားပြီးတော့လက်ဆောင်လေးပေးပြီးတော့ဘယ်ချိန်မျိုးကပြန်ထွက်မှလဲဆိုတော့မော်ဆိုးကပြန်ပြောတယ်အသားတွေရောင်းချပြီးတဲ့အခါမနဲ့စောစောဒီတကားနေပြီးတော့လှဲနဲ့မောင်းပြီးတော့စောစောပြင်းပါပါလို့ပြောလိုက်တယ်ပြောတော့ဒီမျိုးသမီးလေးကတထည့်သမီးပြန်ပြောတထည့်သမီးကလည်းပဲအဲ့ဒီညံ့နေမှာပဲသူယူတဲ့ယူထိုက်တဲ့အဝတ်စားတွေတန်စာလေးတွေကိုထည့်ထားပြီးတော့မနှလင်းတဲ့အခါကျတော့အိမ်မှာရှိတဲ့ကြုံမတွေနဲ့တူရေခက်ဆင်းပါတယ်အဝတ်ကလေးကနွန်းနွန်းပါပါလေးဝဲရေအိုးလေးကိုပွေပြီးတော့အဲ့ဒီကြုံမတွေနဲ့တူရေခက်လိုက်သွားတယ်လိုက်သွားပြီးတော့အဲ့ဒီမုတ်ဆိုးထွက်မဲ့တကားပေါက်နံလေးရောက်တဲ့အခါမှာခြံနေခဲ့ပြီးတော့မုတ်ဆိုးကိုမျောနေတယ်မောဆိုးကလည်းပဲအသားတွေရောင်းချပြီးတော့စောစောလှဲမောင်းပြီးတော့မျိုးကနေထွက်လာတဲ့အခါမှာနောက်ကနေတကောက်နဲ့လိုက်တဲ့အခါမှာမောဆိုးကတထည့်သမီးကိုကြည့်ပြီးတော့သူကစိတ်ထဲမှာနည်းနည်းလေးရိုးသားမှုလည်းရှိတော့နည်းနည်းလေးတန်တရားဖြစ်တယ်ထင်ပါတယ်အင်မတန်ချုံမွန်းလှပတဲ့မျိုးသမီးတယောက်ကသူ့နောက်ကိုလိုက်နေတယ်ဆိုတော့ပြောလိုက်တယ်သင်ဟာဘသူသမီးရဲ့လို့ကျွန်ုပ်မသိပါဘူးတဲ့အဲ့တော့ကျွန်ုပ်နောက်ကိုမလိုက်ပါနဲ့သူကတန်တရားစိတ်ဖြစ်လို့ပြောတာပါသူ့ကိုထောင်ပြီးတော့ဖမ်းမလားဒါမှမဟုတ်သူ့ကိုမြန်အန္တရာယ်ဖြစ်မလားမျိုးသမီးကိုကြောင်းပြုတ်ပြီးတော့သူ့ကိုမြန်အန္တရာယ်ဖြစ်မလားဒါမျိုးတွေကြောက်လို့သူကရိုးရိုးသားသားပဲပြောလိုက်တယ်အဲ့တော့မျိုးသမီးကနေပြန်ပြောတယ်သင်ကခေါ်လို့မဟုတ်ပါဘူးတဲ့ကျွန်မရဲ့သဘောနဲ့ကျွန်မလိုက်တာပါကိုကကိုအေးအေးဆေးဆေးပဲလဲမောင်းပါလို့ပြောလိုက်တယ်ဒီလိုပြောပြီးနောက်ကနေလိုက်တာပဲမုဆိုးကလည်းတားတာပဲနောက်ဆုံးတော့တတိသမီးကတားပါများလာတော့ဘယ်လိုပြောလဲဆိုတော့အရှင်နဲ့ကိုနောက်ကိုလိုက်လာတဲ့ကျက်တီဆိုတာတားမြစ်တဲ့တားမြစ်ထိုက်တဲ့အရာမဟုတ်ပါဘူးမတားမြစ်တဲ့ပါဘူးလို့စကားတကွန်ပဲသုံးလိုက်တော့မိုးဆိုးရလည်းပဲဩငါပေါ်မှာတကယ်တန်ရုံးရှင်ကြီးမလို့မေတ္တာရှိလို့လိုက်လာတာပဲဆိုပြီးတော့လဲပေါ်တင်ခေါ်သွားပါတယ်အဲ့တော့မိဘတွေကလည်းပဲတမီးပြောက်လို့လိုက်ရှာမတွေ့တဲ့အဆုံးမှာနောက်ဆုံးမှာဘုန်းကြီးတို့အမြဝေတန်းဝေးဝေးပြီးတော့လှုပ်လိုက်ကြတယ်တေဆုံးသွားတယ်လို့ထင်ရတယ်ပေါ့အဲ့တော့ဒီအမျိုးသမီးနဲ့ဒီမိုးဆိုးနဲ့ပေါင်းတင်လိုက်တဲ့အခါသား9ယောက်မွေးဖွားရှိမှလည်းပဲ9ယောက်အဲ့ဒါတတပမြတ်စွာဘုရားလက်ထက်ကမိသားစုပဲဒီဘဝမှာပါရမီတွေဖြည့်ပတ်တွေဖြစ်နေလာပြီးတော့ဖြည့်ရပါတယ်အဲ့တော့မြတ်စွာဘုရားကတခုသောတနေ့မှာလောကရဲ့ကောင်းကျိုးကိုဆောင်ရွက်ဖို့ပရဟိတလုပ်ငန်းကြီးကိုဆောင်ရွက်ဖို့ကရုဏာရှိရှုတဲ့စိတ်နဲ့တပည့်ညတဉာဏ်တော်နဲ့ကြည့်လိုက်တဲ့အခါမှာမုတ်ဆိုးရဲ့သား9ယောက်ရဲ့ချွေးမ9ယောက်ရဲ့အားလုံး15ယောက်သောတာပန်ဖြစ်မဲ့ရေးကိုမြင်ပါတယ်မျိုးသမီးတထည့်သမီးရတော့ငယ်ငယ်ရွယ်ရွယ်ကလေးကသောတာပန်ဖြစ်ခဲ့ပါတယ်သူတို့ကဗုဒ္ဓဘာသာဝင်မြတ်စွာဘုရားစီကတ်တဲ့မျိုးရိုးဖြစ်ပါတယ်အဲ့တော့ကျန်တဲ့15ယောက်သောတာပန်ဖြစ်မဲ့ရေးကတ္တပမြတ်စွာဘုရားလက်ထက်တုန်းကဓာတုစီတွေကိုကိုကိုတိုင်းလည်းပဲပြုစုလုပ်ကျွေးခဲ့ငွေတွေသူရကြေးတွေနဲ့လည်းပဲတင်ရှိပြီးတော့ညောင်များစွာထူထမ်းခဲ့တဲ့ကုသိုလ်တတန်လုံးကိုရောစေရောနှစ်ပြီးတော့လုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်ဒီဘဝမှာသောတာပန်ဖြစ်မဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတာမြတ်စွာဘုရားကမြင်တော်မူတော့ပါလို့တော်မူတယ်ဆိုတော့မြတ်စွာဘုရားဟာတပိတ်ကိုဝေးပြီးတော့ခြေချင်းကြွတော်မူပါတယ်။ဘယ်ကြွတယ်ဆိုတော့အဲ့ဒီမုတ်ဆိုးကြော်ကွင်းတွေ900လောက်ထောင်ထားတဲ့တောထဲကိုကြွပါတယ်။ကြွတော့မြတ်စွာဘုရားကကြော်ကွင်းနဲ့ရောက်တဲ့အခါအဲ့ဒီနေမှာကြော်ကွင်းမှာတားကုန်ကြီးကတကောင်းမှမမိဘူး။အဲ့တော့မြတ်စွာဘုရားခြေတော်ရာလေးချထားခဲ့ပြီးတော့အဲ့ဒီရှည်နှန်းကခြုံလေးတစ်ခြုံကြီးတယ်။အဲ့ဒီခြုံအောက်မှာမြတ်စွာဘုရားထိုင်ပြီးတော့တမာပတ်ဝင်စားတော်မူပါတယ်။မိုးဆိုးကလည်းပဲကြွားမိုးဆိုးကလည်းပဲမနဲ့လင်းသူ့သားကောင်တွေကိုမိတဲ့သားကောင်တွေကိုတတ်မယ်ရောင်းချမယ်ဆိုပြီးတော့ရောက်လာတဲ့ကလေးများယူပြီးတော့ရောက်လာတော့သားကောင်တွေကြော်ခွင်းတွေအစာဆုံးလိုက်ကြည့်တာဘယ်ကြော်ခွင်းမှသားကောင်မိနေတာမတွေ့မတွေ့တဲ့နေရာမှာရေးတဲ့မျက်စောပြရဲ့ခြေတော်ရာကိုတွားတွေ့တော့စိတ်ကတူသွားတယ်ငါ့ရဲ့မိနေတဲ့သားကောင်တွေကိုလွတ်ပြစ်တာဒီပုဂ္ဂိုလ်ဖြစ်မယ်ဆိုပြီးတော့ခြေရာရှင်ကိုတိတ်ပြီးတော့ဒေါသတွေအာဃာတတွေဖြစ်ပြီးတော့ကြည့်လိုက်တော့မျက်စောပြခြုံတစ်ခုရဲ့အောက်မှာထိုင်နေတော်တော်ထိုင်တော်မူနေတာကိုမြင်တဲ့အခါမှာစိတ်ဆိုးမှန်ဆိုးနဲ့လေးကိုညှို့တင်ပြီးတော့ပြားနဲ့ချိန်တော့တာပဲအဲ့တော့မြတ်စွာဘုရားကလေးကိုညှို့တင်ဝင်ပေးတယ်ချလို့မရစေပြစ်လို့မရစေဆိုပြီးတော့ဒိဋ္ဌန်တော်မူလိုက်တော့အဲ့ဒီမုတ်ဆိုးကဘလို့နေသားရှိတယ်လဲဆိုတော့ဘုန်းကြီးတို့နံရိုးတွေကျိုးနေတဲ့လူတယောက်မတ်တက်ရက်တဲ့အခါမှာပင်ပင်မမမတ်တက်ရက်ရတယ်လို့ပဲအဲ့ဒီလိုပါဇက်တွေကတွေ့ရကြားပြီးတော့လေးပြားကြီးနဲ့ချိန်ရည်ကြီးနဲ့လှုပ်လို့လည်းမရမြားကိုလည်းအောက်ချလို့မရပြစ်လို့လည်းမရဒီလိုပဲတောင့်တောင့်တင်းတင်းကြီးပင်ပင်ပန်းပန်းနဲ့ရက်နေရှာရတယ်အဲ့တော့သူတို့ရဲ့ဖခင်ပြန်ရင်ကြမပြန်တော့သားခွန်တယောက်ကလည်းပဲမိခင်ရဲ့တိုက်တွန်းချက်နဲ့အဲ့ဒီကြော်ဝဲထောင်တဲ့နေရာကိုလိုက်သွားတော့ဒီလိုပဲမြင်တဲ့အခါမှာလှမ်းကြည့်လိုက်တော့မြတ်စွာဘုရားကိုချိန်ထားတာနဲ့တော့ဟာဒါငါတို့ရဲ့ရန်သူပဲဆိုပြီးတော့သားခွန်တယောက်ကလည်းပဲတိုင်မြင်ထားတယ်လို့ပဲမြတ်စွာဘုရားရှိတဲ့စီကိုညှို့ညို့တင်ပြီးတော့ပြားနဲ့ချိန်တယ်သူ့ရဲ့ဖခင်လည်းမြတ်စွာဘုရားဒိဋ္ဌံလိုက်တယ်ဒီလိုပဲချိန်ရည်ကြီးနေတဲ့ရ က်နေကြတယ်အင်မတန်မှပင်ပန်းတဲ့ပုံနေနဲ့ပေါ့နောက်ဆုံးသားတွေလည်းပြန်မလာတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကချိန်မှခုနှစ်ယောက်ကိုခေါ်ပြီးတော့လိုက်သွားတဲ့အခါမှာဒီလိုပဲမြင်တဲ့အခါမှာဘုသူ့ကိုချိန်နေတာလဲလို့တန်းကြည့်လိုက်တော့မြတ်စွာဘုရားဖြစ်နေတာကိုတွေ့တော့အဲ့ဒီတထေသမီးမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကအော်လိုက်တယ်ငါရဲ့ဖခင်ကိုမတက်ကြပါနဲ့ငါရဲ့ဖခင်ကိုမတက်ကြပါနဲ့လို့အော်လိုက်တော့မုတ်ဆိုးတဲ့သားတွေကဩဒုက္ခပါပဲငါတို့တက်မလို့ချိန်ရတာငါတို့ရဲ့ရောက်ခမတယ်ငါရဲ့ရောက်ခမတယ်ဟွာတွေကလည်းပဲသားတွေကလည်းပဲငါတို့ရဲ့ဖိုးတယ်ဩငါတို့ဝန်လေးတဲ့အမှုကိုလုံးမိကြပြီဆိုပြီးတော့အဲ့ဒီလိုစိတ်လေးတွေဖြည့်ပြီးတော့စိတ်လေးတွေကနှူးညံ့သွားတော့မြတ်စွာဘုရားကလေးများကိုချလို့ရစီလို့ဒိဋ္ဌံလိုက်တယ်အဲ့တော့လေးများတွေချပြီးတော့တထေသမီးကတောင်းပန်ခိုင်းတော့မြတ်စွာဘုရားကိုတောင်းပန်တော့မြတ်စွာဘုရားလူပုပ္ပိကထာတရားဟောလိုက်တာအလုံးချွေမာတွေရောသားတွေရောမောဆိုးရောတောတာပန်ဖြစ်သွားတယ်တဲ့အဲ့တော့သောတာပန်ဖြစ်သွားတဲ့အခါမှာဘုန်းကြီးတို့မြတ်စွာဘုရားဆုံးခံကြွပြီးဆုံးဖုံးပေးဆုံးဖုံးပေးပြီးတော့ဝေလူဝန်ကျောင်းတော်ကိုပြန်ကြွပါတယ်အဲ့တော့မြတ်စွာဘုရားရဲ့ပရာဟိတလုပ်ငန်းလုပ်ပုံကတိတ်ကြီးညိုစရာကောင်းတာကိုကျိုးမပါဘဲနဲ့အားလုံးဘက်ဖို့နိဗ္ဗာန်ရပြီးအပေလေးပါးကလွတ်ပါစေဆိုပြီးတော့ဆင်းရဲခံကိုဆင်းရဲခံပြီးတော့မြတ်စွာဘုရားတပါးတည်းကြွတပါးတည်းဆုံးခံဖုံးပေးပြီးကျောင်းပြန်ရောက်တော့ရှင်အနန္ဒာကမြတ်စွာဘုရားကြွလာတာမြင်တော့ဘယ်ကြွလာတာပါလဲဖျားလို့မေးတယ်မြတ်စွာဘုရားကကုဋ္ဌမိတ္တဆိုတဲ့မုတ်ဆိုးထံသွားတာလို့မင်ကြတော်မူတော့အဲ့ဒီမုတ်ဆိုးကိုသူမြတ်သက်တက်နေရာနေမတက်အောင်မြတ်စွာဘုရားဆောင်ရွက်တော်မူပြီးပါပြီလားဖေဟာဆိုတော့အာနန္ဒာတဲ့ဆောင်ရွက်ပြီးပြီတဲ့မုတ်ဆိုးကမတုံ့လို့တဲ့တရားတရားလေးရှိသွားရင်ယတနာသုံးပါးပုံမှန်လည်းပဲညင်နဲ့တက်ဝင်ပြီးတော့ကြည်ညိုသွားတယ်သူတစ်ပါးတက်ကိုဘယ်တော့မှတက်မှာမဟုတ်တော့သောတာပန်ဖြစ်သွားပြီလို့မြတ်စွာဘုရားကမင်ကြလိုက်တယ်အဲ့တော့အနည်းငယ်မှထိုင်နေတဲ့ယန္တော်တွေကမြတ်စွာဘုရားကိုရှောက်ကြတယ်သူ့မှာတဲ့နည်းတယောက်ရှိပါသေးတယ်ရှိသေးတယ်မဟုတ်လားဗျာဆိုတော့ဟုတ်တယ်တဲ့ဒီမျိုးသမီးဟာသူ့ရဲ့မိဘအိမ်ကလေးကငငယ်ရွယ်ရွယ်နဲ့သောတာပန်ဖြစ်သွားတယ်လို့မြတ်စွာဘုရားကမိန့်ကြားတော့ယန်းနေစိတ်ထဲမှာသို့တော်သို့တော်တွေ့တော်ကုန်ရတယ်သူတို့ကဘယ်လိုလဲဆိုတော့အမျိုးသမီးဟာမိဘကအိမ်ကလေးကသောတာပန်ဖြစ်တယ်သောတာပန်ဖြစ်ပြီးတော့မုတ်ဆိုးတော့လိုက်သွားတဲ့အခါမှာဘာလုပ်ရတယ်ဆိုတော့မုတ်ဆိုးကနေပြီးတော့လေယူခဲ့စမ်းညာယူခဲ့စမ်းလှန်ယူခဲ့စမ်းပိုက်ခွန်ယူခဲ့စမ်းဆို့ယူခဲ့စမ်းတဲ့ဒီလိုခိုင်းတော့အမျိုးသမီးကယူယူပေးရတယ်တဲ့အဲ့တော့ဒီလိုယူပေးတဲ့လှန်နေညာနေလေးတွေနဲ့မုတ်ဆိုးအောက်နေကိုတတ်တော့ဒီမျိုးသမီးယူပေးတဲ့ပစ္စည်းတွေနဲ့တတ်တော့ဒီမျိုးသမီးလည်းပဲတတ်ရရောက်နေတယ်အဲ့တော့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေကသူများတတ်ကြလေးသလားလို့ယန်းတော်တွေကစီဝေးပြီးတော့ထိုင်ပြီးစကားပြောနေကြတယ်အဲ့တော့မြတ်စွာဘုရားကြွလာပြီးတော့ဘယ်အကြောင်းကြောင့်ပြောတာလဲဆိုတော့ဒီလိုဒီလိုပါပဲဗျာဆိုတော့မြတ်စွာဘုရားကတရားတစ်ခုဟောတော်မူတယ်။ပါဏိနိစေဝနောနတ္တဟရိယပါဏိနာဝိတံနဂနံဝိတမနွေတိနတ္တိပါပံအာဟုဘတောဘေကဝေမဂ္ဂုနိဗ္ဗာန်လိုလားယံတော်များအိုจิตာတုပါဏိနိလက်၌ဝနောနာတိစေနာတကဲ၍မရှိညာအံဧဝန္တတိဤသို့မရှိလာတော်ပါဏိနာလက်ဖြင့်ဝိတံစေကုဟရိယဆောင်ယူနိုင်ရာ၏အဘနနာမရှိသောလက်သူဝိတံစေတိနာနွေတိဤဝါစင်မလိုက်နိုင်တကဲ့သို့ဧဝမေဝဤအတူသာလျင်အကုသလစေတနာယအကုသိုလ်စေတနာဆိုဤအဘဝေနမရှိခြင်းကြောင့်အကုပတောမကောင်းမှုကိုမပြုလုပ်သောပုဂ္ဂိုလ်မှာပါပံမကောင်းမှုအကုသိုလ်ဆိုတာနတ္တိဘယ်တော့မှမရှိနိုင်ပါ비ဤတိဤသို့ဘဂဝါတုံလောကဒုဒါရှင်တော်မြတ်ဗျာတိအဝေါ်သာကရုဏာရှိသောပညာအခြင်းဟောကြားတော်မူခဲ့ပါသည်တည်အဲ့တော့မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်လေးကိုဘုန်းကြီးအချင်းချင်းကြပြားလေးစီထားပါတယ်ကဲအားလုံးလိုက်ဆိုလက်ဖြင့်ကိုင်ညာအစိမ့်ညာလူသားတယောက်မှာလက်ဖြင့်ကိုင်ညာအစိမ့်ညာလူသားတယောက်မှာအဲ့တော့မျက်စိတဲ့မြင်သားမှာကအမျိုးသားတယောက်အမျိုးသမီးတယောက်အစိမ့်တွေကိုလက်နဲ့ကိုင်နေတဲ့ဟာလေးကိုမျက်စိတဲ့မြင်ကြည့်လိုက်ပါကဲဆက်စုအနာရှိညာအစိမ့်ညာပြန်ပွားတည်နိုင်ပါအနာရှိညာအစိမ့်များပြန်ပွားသေးနိုင်ပါအဲ့ဒီအစိတ်ကိုင်နေတဲ့အမျိုးသားမျိုးသမီးရဲ့လက်မှာအနာရှိလို့ရှိရင်ဒီအစိတ်တွေဟာအနာတွေကနေပြီးတော့ခန္ဓာကိုယ်ထဲကပြန့်နှံ့ပြီးတော့သေခြင်းလည်းပဲသေသွားနိုင်တယ်မသေရင်လည်းပဲသေလို့မတဲ့ဒုက္ခတွေခံစားနိုင်တယ်တဲ့ကဲဆက်ဆိုလိုက်အနာမရှိ ပကတ္တိမဏိအစိပ္ပါအနာမရှိပကတ္တိမဏိအစိပ္ပါလက်ထဲမှာအနာမရှိဘူးလက်ဝါးပြင်မှာအနာမရှိဘူးဆိုရင်အစိတ်တွေဘယ်လောက်ပဲကိုင်းနေနေတဲ့သူ့မှာအစိတ်ကြောင့်ဒုက္ခမရောက်နိုင်ဘူးခန္ဓာကိုယ်ထဲမှာပြန့်ဝင်ပြီးတော့သေမသွားနိုင်ဘူးဒုက္ခတွေမရောက်နိုင်ဘူးတဲ့အနာရှိတဲ့မျိုးသားမျိုးသမီးမှာတော့အနာတွေကနေစိတ်တွေပြန့်ပြီးတော့တည်ရင်လည်းတည်သွားနိုင်တယ်။မတည်ရင်လည်းတည်လို့မျောပါခံစားရနိုင်တယ်တဲ့။ကဲဒီလိုပါပဲတဲ့။ကဲလိုက်ဆိုလိုက်။စိတ်နေစိတ်ထားမွန်မြန်များအပြည့်များကင်းစင်กว่าစိတ်နေစိတ်ထားမွန်မြန်များအပြည့်များကင်းစင်กว่าဒီလိုပါပဲတဲ့ခုလည်းပဲမုတ်ဆိုးရဲ့ဇနီးဖြစ်တဲ့သောတာပန်အမျိုးသမီးကလေတွေယူပေးတယ်မြားတွေယူပေးတယ်လှန်တွေယူပေးတယ်ဟိုကယူခိုင်းတယ်အဲ့တော့ဒီလှန်တွေနဲ့သားကောင်တွေကိုတတ်ပြီမဲ့လို့အမျိုးသမီးလေးရဲ့စိတ်ထဲမှာအနာဆိုးလဝါပြင်မှာမရှိတယ်လို့ပဲစိတ်နေစိတ်ဓာတ်အောက်တန်းကျတဲ့ညံဖြင်းတဲ့စိတ်ရုပ်မာတဲ့စိတ်မရှိဘူးတဲ့သူကငါရဲ့လင်ရဲ့စကားကိုနားထောင်တယ်မရဖို့တရားခြေပြောင်းအောင်လုပ်တယ်ဆိုတဲ့စိတ်ပဲရှိတယ်ဒီလက်နဲ့တည်းနဲ့သားကောင်တွေကိုတတ်ပါစေဒီလက်နဲ့တည်းနဲ့သားကောင်ကိုတတ်ပြီးတော့အသားတွေရပါစေဒီလိုမကောင်းတဲ့ညံဖျင်းတဲ့စိတ်တဲ့မရှိပါဘူးတဲ့အဲ့တော့မရှိတော့လဝါပြင်နာမရှိရင်အစိတ်မသိမ့်တယ်လို့ပဲဘုန်းကြီးတို့ဒီမျိုးသမီးလေးရဲ့စိတ်တဲ့ဟာအောက်တန်းကြတဲ့စိတ်သားကောင်တွေကိုသေစေလိုတဲ့စိတ်မြတ်စွာဘုရားသူ့မှာမရှိဘူးအဲ့ဒီလိုမရှိတဲ့အခါမှာမွန်မြတ်တဲ့စိတ်ဟာငါရဲ့ဇနီးမယဝတ္တရားရဲ့သူခိုင်းတာတော့လောရမှာပဲဆိုပြီးတော့ဒီလိုမျိုးယူပေးလိုက်တဲ့အတွက်သူ့မှာပါဏာတိပါဒသူတစ်ပါးအသက်တက်ရမရောက်ပါဘူးမင်ကြတော့မူခဲ့ပါလေ။ကဲပြန်ဆိုစိတ်နေစိတ်ထားမွန်မြန်များအပြည့်များကင်းစင်กว่าအတူပေးရလဲနေတူပဲအမြဲစင်ခြင်းပါအတူပေးရလဲနေတူပဲအမြဲစင်ခြင်းပါအဲ့တော့မြတ်စွာဘုရားဒီတေသနာတော်ဟောတဲ့အတိုင်းပဲအမျိုးသမီးလေးမှာအနာရှိတဲ့ပုဂ္ဂိုလ်မှာလဝါပြင်မှာနာမရှိရင်စိတ်မသင့်လို့သူ့မှာသေပါစေဆိုတဲ့စိတ်မရှိတဲ့အတွက်ပါဏာတိပါဒကံမမြောက်ဘူးအာကုတုအပြည့်မကြည့်ဘူးငရဲမကြည့်ဘူးဒီလိုပဲတဲ့ဘုန်းကြီးတို့အတိုးပြတဲ့နေရာမှာလည်းပဲစိတ်ထားကငါရဲ့ငွေကိုယူပြီးတော့သူတို့ပြေလည်ကြပါစေဆိုတဲ့စိတ်နေစိတ်ထားမွန်မြတ်တဲ့စိတ်ထားရှိခဲ့အပြည့်မရှိတဲ့ပြင်ကုသိုလ်တွေရပါတယ်နောက်ပြီးတော့တကယ်လို့ကိုကအတိုးပြတဲ့ကမယုံမသားနဲ့သူ့ဘောမှာမတရားသိမ့်ပိုက်ခြင်းလို့မတရားဖြစ်စေခြင်းလို့မတရားတူတွေယူလဲဒီလိုမကောင်းတဲ့စိတ်ထားနဲ့ဆိုရင်လည်းအတူပေးတာအပြစ်ကြီးပါတယ်ဆိုတာဒါ ਉਹ ပဲအတူပေးရလဲနေတူပဲအမြဲရှင်ခြင်းပါဆိုပြီးတော့ဘုန်းကြီးကဆက်ထားတာပါကဲဒါတော့ဆိုလို့ရှိရင်အတူပေးခြင်းကြောင့်အပြစ်ရှိပါသလားဆိုတာနားလေသဘောပေါက်တော့ပါပြီဒါကြောင့်ဒီတရားကိုနာယူပြီးတဲ့အခါမှာကိုယ့်ကိုယ်ကိုယ်တိုင်းပဲဆုံးဖြတ်ပါဘယ်လိုတိုးပေးတာအပြစ်ကြီးတယ်လဲဘယ်လိုပေးတဲ့တိုးပေးတာအပြစ်မရှိတဲ့ပြင်ကုသိုလ်ရတယ်လေဆိုတာဒါတော့ဆိုသဘောပေါက်ပါပြီဒါကြောင့်ဒီတရားတော်ကိုနာယူပြီးတော့အသိဉာဏ်များရှင်းလင်းနိုင်ကြပါစေရှင်းလင်းအောင်ကြိုးစားနိုင်ကြပါစေအသိဉာဏ်များရှင်းလင်းပြီးတော့ဒါနသီလဘာဝနာများကိုဆက်ကဆက်ကပြုလုပ်ပြီးတော့ပါရမီတွေရင့်ကျက်ကနောက်ဆုံးမှာမဲ့ဉဏ်ဖူဉဏ်ဖြင့်နိဗ္ဗာန်ကိုလင်းဉဏ်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲယနေ့ပြုတဲ့ကုသိုလ်ဟာခန္ဓာစဉ်ရဲ့ချုပ်ကြီးရဲ့နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးအားလုံးလိုက်ဆို